Welcome to the Voice of America in Burmese.
Mingla ba shin 2020 masla 25 ye bodukhu ni nyet ni be VOE a season rwe ko sa tin ma bi chuma ga khin myo tat ba di nyet ni yin tanin rwe ko nan law ne tu tin pya pe ma ba corona virus yoga sa tin ne niya ha prathama tiyuk naingan phit pi naw pai ma italy ne aku ma cha kin ma be american phi taw su phit ne chin ni bo bi so la nai yin shin ni ba de di tanin bat rwe atwan american rwe lu nin mu bwa poun man tain pyan pi phit la se shin ne lo american tamra donald trump ga pyo ni de ne American ပြည်တော်စုဟာမကြာခင်မှာပဲ Corona virus ကဗတ်ကာယောဂါဖြစ်ပွားတဲ့အချက်အခြာနေရာတစ်ခုဖြစ်လာနိုင်တယ်လို့ WHO ကဗတ်ကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။အင်္ဂါနေ့မှာယောဂါဖြစ်နေတယ်လို့အတည်ပြုနိုင်တဲ့လူနာအလုံးရဲ့85ရာခိုင်နှုန်းဟာဥရောပနဲ့ American နိုင်ငံတွေကဖြစ်ပြီးအဲ့ဒီထဲမှာ American က40ရာခိုင်နှုန်းဖြစ်နေတာတွေ့ရတယ်လို့ American နိုင်ငံမှာဖြစ်ပွားသူဥယျာဉ်တစ်ဖြည်းဖြည်းတိုးလာနေတယ်လို့ WHO ပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းတန်းဟာအမေရိကန်နိုင်ငံမှာဒီယောဂဖြစ်မဖြစ်စမ်းသပ်မှုတွေပိုးပြီးလှုပ်လာနိုင်တာကြောင့်တော့ဖြစ်နိုင်တယ်လို့ပြောပါတယ်။အင်္ဂါနေ့ညနေပိုင်းအထိဆိုရင်အမေရိကန်နိုင်ငံမှာဒီယောဂဖြစ်ပွားသူက 46,500 ရှိနေပြီးတည်ဆုံးသူက600ရှိနေတာပါ။ဒီလိုဖြစ်ပွားနေတဲ့အတွက်အမေရိကန်ပြည်ထောင်စုမှာကန့်သက်ပိတ်ကင်မှုတွေချထားချိန်မှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအင်္ဂါနေ့ကစပြီးသူ့နိုင်ငံသားသန်းပေါင်း 1,300 ကိုဒီသတင်းသုံးပတ်ကြာအသွားအလာလုံးဝမလုပ်ဖို့အတွက်ကန့်သက်လိုက်ပါတယ်။အီတလီမှာတော့အခုချိန်ထိဒီယောဂါကြောင့်သေဆုံးရသူပေါင်းက 6,000 ရှိနေပြီဖြစ်ပြီးအခုထိအခြေအနေဆိုးနေသေးတယ်လေ။တရုတ်နိုင်ငံမှာတော့အခြေအနေကစိတ်ကိုတိုးတက်လာနေတာပါ။ Corona virus ယောဂါဖြစ်ပွားနေတဲ့အတွက်အမေရိကန်နိုင်ငံသားအလုပ်သမားတွေနဲ့စီးပွားရေးတွေကိုအကူအညီပေးဖို့စီးပွားရေးအကူအညီဖြစ်တဲ့အမေရိကန်ဒေါ်လာ1 trillion ချထားပေးဖို့အမေရိကန်ခေါင်းဆောင်တွေကြားဗိုလ်တော်ဖူးနဲ့မနေ့အစောပိုင်းမှာပဲသဘောတူညီမှုရလိုက်ပါပြီ။ဗိုလ်တော်ဖူးနဲ့မနေ့ပိုင်းမှာအထက်လွှတ်တော်မှမဲခွဲဆုံးဖြတ်အတည်ပြုပေးပြီးရင်ဒီသဘောတူညီချက်မူကြမ်းကိုအောက်လွှတ်တော်ကိုပေးပို့အောင်မှာဖြစ်ပါတယ်။ဒီမူကြမ်းဟာပြည့်ပြည့်စုံအောင်ကောင်းတဲ့မူကြမ်းတော့မဟုတ်ဘူးလို့အထက်လွှတ်တော်အနည်းစုအမှန်များခေါင်းဆောင်6ရှုမကပြောပါတယ်။ဒါပေမဲ့ဒါဟာအမေရိကန်သမိုင်းမှာကင်းစဲကူညီဆိုင်ရာငွေကြေးပမာဏအများဆုံးအတွက်ပါတီကြီးနှစ်ဆလုံးကနေသဘောတူချထားပေးကြတာဖြစ်ကြောင်းပြောပါလေ။အများစုအမှများခေါင်းဆောင်ဖြစ်တဲ့ Mitch McConnell ကတော့ American ပြည်သူတွေအတွက်အကူအညီတွေလာတော့မယ်လို့ပြောပါတယ်။ဒါ့အပြင်ဒီလိုသဘောတူညီမှုရတာဟာဆရာဝန်တွေ၊သူနာပြုတွေနဲ့ Corona virus အကူအဆက်ခံရသူတွေအတွက်တရင်ကောင်းဖြစ်ပြီးသူတို့လိုအပ်တဲ့ငွေကြေးရောအကောင့်စီလိုမျိုးအကောင့်ပစ္စည်းတွေအတွက်ပါထောက်ပံ့ဖြစ်စေတယ်လို့ပြောပါတယ်။ဒါ့အပြင် American စီးပွားရေးအတွက်ဒေါ်လာ trillion နဲ့ချီပြီးနှုတ်နံတဲ့အစီအစဉ်စိတ်တိုင်းဖြစ်နေနိုင်ငံမိသားစုတွေကိုငွေတွေထုတ်ပေးဖို့လုပ်နိုင်တော့မယ်လို့လည်းပြောပါတယ်။သမ္မတဒေါ်လာ Trump ကတော့ဒီနယ်အများပြားအတွက်ဒေသခံတွေကိုအိမ်မှာပဲနေစေပြီးစားသောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေရုပ်ရှင်ရောင်တွေကိုပိတ်ခိုင်းနေချိန်မှာပဲ American စီးပွားရေးလုပ်ငန်းတွေအတက်နိုင်ဆုံးပြန်ပြီးစတင်နေချိန်ပြီလို့ပြောကြားလိုက်တာဖြစ်ပါတယ်။ဂါဇာဒေသရဲ့နယ်နိမိတ်တစ်လျှောက်ဣသရေလနဲ့အီဂျစ်ဘက်ကတင်းတင်းကြပ်ကြပ်ပိတ်ဆို့ထားမှုကို73နှစ်ကြာခံနေရတယ်။ပါလက်စတိုင်းသား2သန်းလောက်ကတော့သူတို့ကိုကိုရိုနာဗိုင်းရပ်စ်ယောဂါကူးလာနိုင်မှာမဟုတ်ဘူးလို့ညွှန်နေနေကြတာပါ။ဒါပေမဲ့အခုတော့ဒီယောဂါစုအန်ဂျေကိုစိုးရိမ်နေကြပါပြီ။ပါကစ္စတန်နိုင်ငံကနေရန်လာတဲ့အသက်86နှစ်နဲ့63နှစ်ရှိသူနှုတ်မှာဒီယောဂါပိုးရှိကြောင်းအတည်ပြုနိုင်ပြီလို့တင်းနှင်းတွေနဲ့မှအစိုးရကကြေညာလိုက်တာကြောင့်အခုလိုစိုးရိမ်လာကြတာဖြစ်ပါတယ်။အခုဆိုအနောက်ဖက်ကမ်းနဲ့ဂါဇာကမ်းရောင်ဒေသတလောကကူးဆက်ခံရသူပေါင်းက59ဦးရှိနေပြီလို့အာဏာပိုင်တွေကပြောပါတယ်။ဒီဒေသဟာလူကြီးစိတ်ကိုထူထပ်ပါတယ်။ဣသရေလမှာတော့အတည်ပြုလူနာက1440ကျော်ရှိနေပါတယ်။မတ်လ15ရက်နေ့ကစပြီးဣသရေလဘက်ကိုကြော်ဖြတ်လာတဲ့ဂါဇာဒေသက2000လောက်ကိုဣသရေလကတီးခြားစောင့်ကြည့်ထားတာဖြစ်ပါတယ်။ကျမရဲ့စနစ်မကောင်းတဲ့ဂါဇာဒေသကဆရာဝန်တွေကတော့ဒီယောဂါမပြတ်နှံ့အောင်ကာကွယ်ဖို့စိတ်ကိုနှောက်ကြမှာကိုစိုးရိမ်နေကြတာပါ။ဂါဇာကအကြောင်းတွေကတော့မတ်လ9ရက်နေ့ကပိတ်ထားတာဖြစ်ပြီးပါလက်စတိုင်းသမ္မတမဟ်မုဒ်အဘတ်စ်ကနိုင်ငံတော်ရေးပေါ်ခြေနေဖြင့်ရက်30ကျင်းများထားတာဖြစ်ပါတယ်။ဒါ့အပြင်ဘာသာရေးဝတ်ပြုတဲ့ဗလီအလုံးပိတ်ထားဖို့လည်းအမိန့်ထုတ်ထားပါတယ်။ကျမကချင်းမျိုးသက်ပါ။ကျန်နေတဲ့နောက်ထပ်တန်းသတင်းတွေကိုတော့နန်းလောင်ကဆက်ပြီးတင်ပြပေးမှာပါ။
ဒီအမေရိကန်တန်ညဘက်မြန်မာဘက်အစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ လိုက်ဒိုမီတာ19 kHz 1545 3ညလိုက်ဒိုမီတာ25 kHz 1783 3ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ကျွန်မနာမပါ Britain အရှေ့မင်းသား Chelsea မှာ Corona Virus ကိုကူးစက်နေတယ်လို့ Clarence Hope အင်းတော်ကသတင်းထုတ်ပြန်ပါတယ်။အရှေ့မင်းသားရဲ့ယောဂါလက္ခဏာတွေသိမပြင်းထန်သလိုသူနေထိုင်ကောင်းတယ်လို့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကျင်းရတော့ကမီလာကိုဆေးစစ်တာမှာတော့ယောဂါပိုကူးစက်မှုမရှိဘူးလို့ပြောထားပါတယ်။သူတို့နှစ်ယောက်လုံးစကော့လန်နဲ့ကစာအိမ်မှာတီချခွေနေနေကြတာပါ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအရှေ့မင်းသားလူအများနဲ့ထိတွေ့ရတဲ့ပွဲအတော်များများကိုတက်ခဲ့တာမို့သူယောဂါပိုဘလို့စတင်ကူးစက်တယ်ဆိုတာသိနိုင်မှာမဖြစ်နိုင်ဘူးလို့လည်းကျင်းညာချက်ထဲမှာပြောထားပါတယ်။တနင်္လာနေ့ကဆေးဆီးခဲ့ပြင်းနောက်အသက်82နှစ်အရွယ်အင်ရှေမင်းသား Chelsea မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေကြောင်းအင်္ဂါနေ့မှာသိရှိခဲ့တာဖြစ်တယ်လို့တော်ဝင်မိသားစုနဲ့နေဆက်တဲ့သတင်းရက်ွက်ကပြောပါရယ်။အင်ရှေမင်းသားနဲ့ဘုရင်မကြီးအဲလီစ်ဘက်တို့မတ်လ7ရက်နေ့ကနောက်ဆုံးတွေ့ကြကြတာဖြစ်တာမို့ဘုရင်မကြီးကိုကူးစက်နိုင်တဲ့အပေါ်ဆိုရင်မှုတွေလည်းထွက်ပေါ်နေပါရယ်။ဒါပေမဲ့တက်တော်93နှစ်ရှိပြီဖြစ်တဲ့ဘုရင်မကြီးစံကြမမှရှိတယ်လို့ဘတ်ကင်ဟမ်နန်းတော်ကကြေညာချက်ထုတ်ပြန်ပါရယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြီးဖြစ်လာအမေရိကန်ပြည်ထောင်စုကစတင်ခဲ့တာဆိုရဲဆွဆွဲပြောဆိုချက်တွေကိုအီရန်နဲ့တရုတ်နိုင်ငံတို့ကအချင်းချင်းထောက်ခံပြောဆိုနေကြပါတယ်။နိုင်ငံပိုင်သတင်းဌာနတွေကလည်းအီရန်နဲ့တရုတ်တို့ရဲ့အဲ့ဒီပြောဆိုချက်တွေဟာမဟုတ်မမှန်တဲ့သတင်းတွေဆိုပြီးတော့အမေရိကန်ကပယ်ချထားတာပါ။ကိုရိုနာဗိုင်းရပ်စ်ကိုတရုတ်နိုင်ငံနဲ့အမေရိကန်ကတယ်လာလားဆိုပြီးတော့တရုတ်အစိုးရရဲ့ဆွဆွဲပြောဆိုချက်ကိုအီရန်နိုင်ငံကလည်းဒီသတင်းမှထက်မှပဲထောက်ခံပြောဆိုနေတာပါ။တရုတ်နိုင်ငံမှာဖြစ်ခဲ့တဲ့ဒီဇင်ဘာလကစပြီးတော့ကိုရိုနာဗိုင်းရပ်စ်တွေ့ရှိခဲ့ပြီးတဲ့နောက်အကြီးအကျယ်ကူးစက်ပြန့်နှံ့ပြီးကာယရောဂါအထိရောက်ရှိလာတာပါ။တရုတ်အစိုးရပိုင်းသတင်းဌာနကလည်းအမေရိကန်အနေနဲ့အီရန်နဲ့တခြားရံဖက်နိုင်ငံတွေကိုတိုက်ခိုက်နိုင်ဖို့ကိုရိုနာဗိုင်းရပ်စ်ကိုဇီဝလက်နက်အဖြစ်အသုံးချလို့ရအောင်လုပ်ကန်ခဲ့တာဆိုတော့တာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုအလားတူထောက်ခံပြောဆိုနေတာပါ။တရုတ်နဲ့အီရန်နိုင်ငံတို့ဟာစီးပွားရေးမဟာမိတ်အဖြစ်ရေရှည်ရပ်တည်လာကြတာဖြစ်ပြီးအမေရိကန်နိုင်ငံနဲ့လည်းမတင်မြတ်တဲ့နိုင်ငံတွေပါ။တရုတ်နိုင်ငံခြားရေးဌာနကအပြောဆိုရဲတင်းသူအဖြစ်လူသိများတဲ့ပြောခွင့်ရသူလီယောင်ယိုကလည်းတရုတ်နိုင်ငံဝူဟန်မြို့ကိုကိုရိုနာဗိုင်းရပ်စ်တည်ဆောင်လာတာအမေရိကန်ဖြစ်တယ်ဆိုပြီးတော့ခိုင်လုံမှုမရှိဘဲဆွဆွဲပြောဆိုထားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့အိန္ဒိယနိုင်ငံတစ်ဝက်အင်္ဂါနေ့တကောင်ကစလို့သုံးမှတ်ကြအသွာလာတွေပိတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်သစ်မတိစင်ကူးစက်နေတာကိုဖျက်တော့ပြစ်နိုင်အောင်ဒီလိုအားလုံးအင်ဂျင်မထွက်ကြဖို့တာမြင်ပိတ်ပင်လိုက်တာပါဒီလိုပိတ်ပင်လိုက်တာကြောင့်တိတိမတ်3ဘီလျံရှိတဲ့လူတွေကိုအသွာလာပိတ်ပင်လိုက်တာလည်းဖြစ်ပါတယ်ဘုန်းကြီးချုပ်မိုဒီကယောဂါကူးစက်ပြန်လည်မှုကိုတော်မီနဲ့နိုင်ရှင်ပြောဆိုသလိုပဲ23ရက်လေးကိုမှကျွန်တော်တို့မထိန်နိုင်ရင်မိသားစုတွေ23နှစ်နောက်ပြန်ဆုတ်ပြီးနေကြလိမ့်မယ်လို့လည်းပြည်သူတွေကိုအသိပေးခဲ့တာပါအင်းဒီဂျင်းဒီပေါ်နိုင်ငံမှာတပတ်ကြာအသွာလာပိတ်ပင်လိုက်ခြင်းမှာအိန္ဒိယနိုင်ငံကလည်းအခုလိုလိုက်ပြီးတော့အလုပ်ဆောင်လာတာပါကျမရေဝန်ဆောင်မှုအားနည်းလွန်းလာကြောင်းကမ္ဘာလူဦးရေရဲ့၄ပုံသဘုံရှိတဲ့တောင်အာရှဒေသမှာကိုရိုနာဗိုင်းရပ်စ်ကရောဂါအနေနဲ့ကြီးမားလာပြီးတော့ကူးစက်မှုတစ်ချိန်ထိုးမြင့်တက်လာရင်အဲ့ဒီနိုင်ငံတွေအနေနဲ့ဘယ်လိုထိန်းနိုင်မလဲဆိုတဲ့အပေါ်မှာဆိုရင်ပူပန်နေကြတာပါ။အိန္ဒိယနိုင်ငံမှာကူးစက်မှုပေါင်း482ခုတွေ့ရှိထားပြီးတော့9ယောက်သေဆုံးခဲ့ပြီးဆိုပေမဲ့လို့တကယ်ကူးစက်နေသူတွေပိုပြီးတော့များနိုင်တယ်လို့လည်းယုံကြည်နေကြပါတယ်။ဒီပေါ်နိုင်ငံမှာနှစ်ဦးသာကူးစက်သားရှိသေးပေမဲ့အိန္ဒိယကနေပြန်လာတဲ့ရွှေပြောင်အလို့သမားအများအပြားရှိတာကြောင့်ကူးစက်မှုနှုန်းမြန်မာလာလိမ့်မယ်လို့လည်းတွက်ဆနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်နေနာနေတဲ့စီးပွားရေးလုပ်ငန်းတွေကိုကြားခံပေးမဲ့ကြီးမားတဲ့ဘဏ္ဍာရေးအစီအစဉ်တက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်ပြီးနောက်မှာတော့ကမ္ဘာအစုရှယ်ယာစီကရက်တီဘုတ်ရုံးနေမှာပြန်တက်လာပါတယ်။အရှေ့အဓိကအစုရှယ်ယာစီကွတ်တဲ့ဖြစ်တဲ့ဂျပန်နိကေးအညွန်ကိန်းက၈ရာခိုင်နှုန်းဟောင်ကောင်ဟန်ဆန်ရှယ်ယာစီတွေက၄ရာခိုင်နှုန်းတရုတ်ရှန်ဟိုင်အညွန်ကိန်းကတော့၂ရာခိုင်နှုန်းစီအတက်တည်းနဲ့အတူတူဈေးပိတ်သွားခဲ့တာပါဥရောပအစုရှယ်ယာစီကွတ်တွေမှာလည်းဒီကနေ့ဈေးပွင့်ချိန်မှာစီးတက်နေတဲ့အတွက်အမေရိကန်ရှယ်ယာတွေလည်းအလားအလာကောင်းတဲ့အနေအထားတွေတွေ့မြင်နေရပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်မတိချာမရေရာမှုတွေနဲ့ရင်ဆိုင်နေရပြီးစီးပွားရေးလုပ်ငန်းတွေအပေါ်လရည်နဲ့ကြီးရိုက်ခတ်မှုရှိလာနေတာပါဒီပြည်အကြောင်းကမ္ဘာအစုရှယ်ယာစီးကွက်တွေအကြီးအကျယ်ရိုက်ခတ်လာနေတဲ့အပေါ်ကြားခံပေးမဲ့အစီအစဉ်တွေကိုတက်ဆိုင်ရာအစိုးရနဲ့ဗဟိုဘဏ္ဍာကအလင်းမြန်လုပ်ကိုင်လာနေကြတာလည်းဖြစ်ပါတယ်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါတော့မယ
်တတိယမြောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာအခြေအနေနဲ့ပတ်သက်ပြီးတင်ပြပေးသွားမှာပါ။လက်ရှိမှာတော့
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့တတိယမြောက်လူနာကိုအင်းစိန်ကနေဝေးပါပြီးကူးစက်ရောဂါကုဆေးရုံကိုပို့ဆောင်လိုက်တယ်လို့ရန်ကုန်တိုင်းဖြစ်တော်ကိုယ်စားလှယ်ဦးဝေဖြိုးဟန်ကပြောပါရယ်ကူးစက်ခံရတဲ့လူနာအချင်းတွေကောင်းမွန်နေပြီးမိသားစုဝင်တွေကိုတော့သူတို့အိမ်မှာပဲအသွားအလာကန့်သက်စောင့်ကြကြည့်ရှုတာတွေလုပ်နေတယ်လို့ပြောပါရယ
်ဒီတို့လေအဲ့ဒီကိစ္စကိုပဲဆိုရင်ကြီးနေပဲကျွန်တော်တို့ဟိုလိုက်စုံစမ်းနေတော့မှာပဲအဲ့တဆိုင်ရာကျွန်တော်တို့ထပ်မရှိတဲ့လူကြီးတချို့ရဲ့ကျွန်တော်တို့ဆန်းတော့အဲ့သတင်းပေးထားတယ်လေ
ဟုတ်ဟုတ်
ဒီကတော့လေဆိပ်ကနေပြန်လာတယ်ဆိုလို့ရှိရင်လုံတင်လုထိုက်တာကတော့ဇလီရဲ့ဟာလာကွန်တင်လုတင်တယ်ပေါ့
ဟုတ်
အဲ့ဒါခါလေးကြောက်လေဟိုလူကြီးတွေလည်းကျွန်တော်တို့မေးတော့မေးမြန်းနေတော့မှသူတို့ရဲ့ပြကြမပြောနိုင်ဘူးလေဆိပ်ကနည်းနည်းလေးပို့ပုံရတယ်အချက်ကလည်း21ရက်နေ့စနေနေ့ဖြစ်နေတယ်ပေါ့ဗျာ
ဟုတ
်เนาะအဲ့အဲ့လိုဆိုတော့ကျွန်တော်တို့ကအလားလေးအဲ့ဒီညချားချက်ထုတ်တာနဲ့လေးစိတ်ကဆောင်ရွက်နေတာနဲ့အဲ့လောက်ကျွန်တော်ကခင်းကိုတိကျကျွန်တော်လည်းအခုဟိုလိုက်စုံစမ်းနေတော့ဒီဘက်နဲ့ထိရကျွန်တော်လည်း లై ပြီးနေတော့ပေါ့နော
်နိုင်ငံသားကနေပြန်ဝင်လာသူတွေကိုပြန်ဝင်လာတဲ့ရက်ကနေ14ရက်သတ်မှတ်ထားတဲ့နေရာတွေမှာတည်တံစောင့်ကြည့်ဖို့အစိုးရဘက်ကစီစဉ်ထားပေမဲ့ဘလို့ကြောင့်စောင့်ကြည့်မခံရသလဲဆိုတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့စီစဉ်နေတယ်လို့လည်းသူကပြောပါတယ
်လူလာနဲ့ပတ်သက်တဲ့အချိန်ကတော့တရင်လာနေမှာသူကဒီနည်းနည်းလေးဖြားခြင်းမျိုးဖြစ်လာလို့ဆေးုံအင်းအင်းဆေးုံရောက်တယ်ပေါ့ဗျာမီနဲ့ညီရတော့ဆေးုံဆောင်တာပေါ့
ဟုတ်
ဆိုတော့အခုတော့သူတို့ဒီရောက်ခွဲဆန်းတဲ့ဆက်ပြီပေါ်လာတဲ့အခါမှာတော့အတူတော့ကျွန်တော်တို့ကမနေ့6လအိကျော်လောက်ကပဲဒီပါကီကိုကျွန်တော်တွဲလိုက်ပြီ
း
အဲဒါသူ့အမီကိုပါတစ်ခါလဲဝေပါကီကိုပို့လိုက်ပြန်တယ်။ဆန်တဲ့မိသားစုအဲသူ့အိမ်မှာ9ယောက်ရှိတယ်။အဲ9ယောက်ကိုလည်းလုံးဝအိမ်ငယ်ကနေမထွက်ဖို့ပေါ့ဗျာ
။
မထွက်ဖို့ဒါတော့ကျမကြီးကျွန်တော်တို့ကျမကြီးဌာနအနေနဲ့ဒါတွေကိုအဲဆောင့်ကြက်ပြီးတော့ဟိုဆစ်ဆီးမှုတွေပေါ့ဗျာ
။အ
ဲဒါကြောင့်ကျွန်တော်တို့ဟိုဆက်လုပ်ဖို့တော့စီစဉ်ထားပြီးပါပြီ
။တတိယမြောက်ယောဂတွေ့ရှိသူဟာအင်္ဂလန်နိုင်ငံကနေမြန်မာနိုင်ငံကိုထိုင်းနိုင်ငံတွနာဘူမီလေးစိတ်ကနေတဆင်လေတောင်းခီးနဲ့မတ်လ27ရက်နေ့မှာဝင်ရောက်လာခဲ့တာဖြစ်ပြီးကိုပူဖြားလာတာချောင်းဆိုးရောဂါလက္ခဏာတွေကြောင့်မတ်လ23ရက်နေ့မှာတော့အင်းစိန်ပြည်သူဆေးရုံမှာစောင့်ကြည့်လူနာအနေနဲ့ပြီးသန့်ထားရှိရတာနဲ့ရောဂါဆစ်ဆေးတွေ့ရှိခဲ့တာကြောင့်အခုလိုဝေဘာကြီးဆေးရုံကိုပို့ဆောင်လိုက်တာဖြစ်ပါရဲ့ရှင်။ကျွန်မမေခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။
COVID-19 တက်ခွဲအတီးပြူလူနာ3ရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်နေပြီးသူတို့ကိုတရားကုသပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။အခုချိန်မှာမြန်မာပြည်ထဲကိုပြန်ဝင်လာတဲ့ကိုယ်နိုင်ငံသားတွေပေါ်ခွဲခြားဆက်ဆံပြီးအပြစ်တင်တာမျိုးတွေမလုပ်ဘဲဒီရောဂါကိုအတူတိုက်ထုတ်နိုင်မှုအတွက်လည်းပြည်သူတွေပါဝင်ပေးဖို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ချင်းပြည်နယ်တီတိမ်မြို့နယ်ပြည်သူ့ဆေးရုံမှာထားရှိကုသပေးနေတဲ့အသက်36နှစ်အရွယ်အမျိုးသားနဲ့ရန်ကုန်မြို့ဝေဘာကြီးအထူးကုဆေးရုံမှာထားရှိကုသပေးနေတဲ့အသက်26နှစ်အရွယ်အမျိုးသား2ဦးရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်လျက်ရှိရလို့ဗဟုကုသရောဂါတိုက်ခိုက်ရေးဌာနကညွှန်ကြားရင်းမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။ဆက်ရှိရောသူတို့ကျန်းမာရေးအခြေအနေကတော့ဘလို့အဆောက်အအုံနဲ့အခြေအနေကကောင်းဆုံးပါလဲနော်။ဒီဆိုမှာဆေးရောင်နေတဲ့ဒီကလည်းအပြားမရှိပါဘူးလက်ဆက်ပါလားရှင်းတဲ့ဆက်ရှိလဲတော့ဆက်ရလက်ဆက်ပါလားမရှိပါဘူးဒုတိယလူနာပေါ့နော်ဉာဏ်ကျန်ပါလေဆိုရင် facility foreign လို့ထားတဲ့ဒီကတော့ပြည်တိကအပြားလည်းမရှိဘူးချောင်းလည်းမရှိဘူးပေါ့နော်သူက symptom မပေါ်ဘဲနဲ့ symptom မရှိဘဲနဲ့ positive ဖြစ်တာဖြစ်ပါတယ်နော်ဒါဆိုသူကရှင်းနေလည်းကောင်းပါဘူးအခုတတိယလူနာကတော့အင်္ဂလန်ပြန်လာတဲ့လူဖြစ်ပါတယ်
အခုတက်ခွဲအတီးပြူထားတဲ့လူနာတွေနဲ့နှိကက်ခဲ့သူတွေကိုအသွားအလာကန့်သက်ထားပြီးဒီလူနာတွေရဲ့တက်ခွဲနမူနာတွေကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းတက်ခွဲကစီပေးပို့ပြီးအတီးပြူချက်ရယူသွားဖို့အတွက်ဆောင်ရွက်နေတယ်လို့လည်းသိရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့လူနာ၃ဦးလုံးဟာအနောက်နိုင်ငံတွေကပြန်လာသူတွေဖြစ်ပြီးတော့သူတို့မှာဒီရောဂါလက္ခဏာမပြဘဲတက်ခွဲအတီးပြူမှသာ COVID-19 ရောဂါဖြစ်ပွားနေတယ်လို့သိရှိခဲ့သူတွေပါ။ဒီလိုအချိန်မှာပြည်သူလူထုအနေနဲ့ပြည်ပကနေပြန်ဝင်လာသူတွေကိုအပြစ်တင်ဝေဖန်တာမျိုးတွေမလုပ်ဘဲဒီရောဂါကိုအတူတိုက်ထုတ်ဖို့အတွက်ပူးပေါင်းပေးဖို့ကိုဒေါက်တာခင်ခင်ကြီးကအခုလိုပြောပါတယ်
။အခုချိန်မှာဘသူဥစ္စာပဲပါကြောင့်အပြစ်တင်နေတာမျိုးတွေပြုလုပ်ဖို့ပါပဲ။ဒါဆိုတော့ဒါကြီးကဘုံရုံသူဖြစ်ပါလေ။အားလုံးစပေါင်းတိုက်တော့မယ်ကိစ္စဖြစ်ပါလေ။ဒါကြောင့်မို့လို့ပြန်လာတဲ့လူတွေကြောင့်ယောဂါကိုပြတယ်လာတယ်လို့ဘာလို့ဒါမျိုးတွေကြောက်တာပုံပြတော့ဖြစ်စေချင်ပါဘူး။နောက်တနည်းကဘသူမှလည်းယောဂါကိုဖြစ်ချင်ပါဘူးနော်။ခွဲခြားဆက်ဆံရေးအဆိုးကျိုးတွေဖြစ်စေပါမယ်။တနည်းပြောရင်သူတို့မှလည်းဖိတ်ဆိုင်ရဆောင်မရစေပါဘူး။နော်အဲ့ဒါလေးတွေကဒီလူတွေရောဟိုကစိတ်ပေးချင်ပါမယ်။
ကမ္ဘာကယောဂအဖြစ်သတ်မှတ်ထားတဲ့ဒီ COVID-19 ကိုကမ္ဘာနဲ့တဝန်းယောဂထိန်းချုပ်ရေးအတွက်ဆောင်ရွက်နေရမှာမြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။မြန်မာပြည်ရင်းထဲကိုနေဆက်ခိပောက်တွေကနေတဆင့်ပြောင်းဝင်လာနေတဲ့ပြည်ပလုပ်သားတွေလည်းရှိနေပြီးသူတို့ကိုနေအိမ်မှာနေစေပြီးအသွားအလာကန့်သတ်လိုက်တဲ့ Home Quarantine ကိုဆောင်ရွက်ရမှာသတ်မှတ်ထားတဲ့အချက်တွေကိုလိုက်နာကြဖို့အတွက်လည်းတိုက်တွန်းလိုက်ပါတယ်။
မရှိမှာပါရမီလောက်တယ်ဆိုတာကတကယ်လို့အဲ့လိုလောက်ဆောင်တာဖြစ်တယ်။ဒါကြောင့်မို့ဒီဥစ္စာဘူးပေါင်းကူညီပေးကြပါ။ဒီနေ့ပဲဒီလိုပါရမီလောက်တယ်ဆိုတာသူတို့တွေရဲ့ကျမကြီးသူတို့တွေရဲ့အကျိုးစီးပွားအတွက်ပထမဦးစားပေးဖြစ်ပါတယ်။ဒီအချိန်မှာတော့လူကောင်းပေါ့နော်။ဒီတလေးရဲ့ကမ္ဘာကြီးတော့လည်းခဏပေါ်လာနိုင်မှာပေါ်လာရင်ကျွန်တော်တို့လည်းချက်ချင်းသိရှိပြီးတော့ကုသမှုပေးနိုင်အောင်ရယ်။သူတို့မိသားစုတွေသူတို့ပတ်ဝန်းကျင်တွေတခြားနိုင်ငံနိုင်ငံသားတွေအခုဆက်နောင်ကြည့်ရပါတယ်။ဒါကြောင့်မို့ပေါ့ပါရမီလောက်တဲ့ပြည်သူပြည်သားတွေအနေနဲ့ပြည်သူပြည်သားတယောက်တောင်ကျေပေါ့လို့လိုပါတယ်။ပါရမီလောက်တဲ့ဟာကို
ဒီကနေ့စီးရင်တွေရနိုင်ငံပေါင်း195နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း 4,300 ကျော်ကိုကူးစက်ခဲ့တာပါစုစုပေါင်းသေဆုံးသူကတော့ 19,000 ကျော်ရှိခဲ့ပေမဲ့ရောဂါသက်သာလာသူအရေအတွက်ဟာလည်း 3,100 ကျော်ရှိနေပြီဖြစ်ပါတယ်ပြည်သူလူထုအနေနဲ့ဒီလိုအချိန်မှာသတင်းအမှားတွေကိုမယုံကြားဖို့နဲ့အကြောက်လွန်ပြီးရိတ်ခါစုဆောင်တာတွေကိုရှောင်ဖို့အတွက်လည်းတတိပေးထားပါတယ်လူထူတက်တဲ့နေရာတွေကိုမသွားဖို့လက်နဲ့မျက်နှာနှာခေါင်းပါးစပ်တို့ကိုမထိဖို့ချောင်းဆိုးနှာချင်းရဲ့အုပ်ဆိုးဖို့ပါဝင်လက်ကိုဆက်ပြားနဲ့စနစ်တကျဆီကျော်ပေးဖို့ကိုခံအားကောင်းအောင်စားတောက်နေထိုင်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျမစုစုကရန်ကုန်မြို့ကနေတင်ပြပို့နေတာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ထိုင်းမြန်မာနယ်စပ်ညဝီပတ်ချမ်းကမြန်မာလူသမားတွေနေရက်ပြန်ဝင်ရောက်လာတဲ့အခြေအနေတွေကိုတင်ဆက်ပေးပါမယ်ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနေ့စဉ်လိုလိုမြင့်တက်လာနေတာကြောင့်ထိုင်းမြန်မာနယ်စပ်ညဝီဒိတ်ဖက်မှာတော့မြန်မာလူသမားတွေဝင်ရောက်မှုကိုမနေ့ကကစပြီးပိတ်ပင်မယ်လို့သိရပါတယ်ဒီကနေ့နောက်ဆုံးရက်မှာတော့နေရက်ပြန်သူမြန်မာလူမျိုး2000ကျော်ညဝီပတ်ချမ်းကိုရောက်ရှိနေတယ်လို့သိရပါတယ်ထိုင်းနိုင်ငံကနေရက်ပြန်နေကြတဲ့မြန်မာလူသမားတွေဟာနေဆက်အမှတ်တရစားပိတ်လိုက်ပြီးကြတဲ့ကနေ့စဉ်မြန်မာနိုင်ငံကိုပြန်နေတာဟာလူဦးရေ 16,000 ကျော်ရှိနေပါပြီ။မတ်လ25ရက်နေ့မှာတော့မြန်မာလူမျိုး 2,000 ကျော်နေရက်ပြန်ခဲ့ကြတာပါ။မတ်လ26ရက်နေ့မှာမြန်မာဘက်ကလည်းဝင်ဝင်ပိတ်လိုက်တော့မှဖြစ်တယ်လို့ထိုင်းဘက်ကလည်းညမထွက်ရနေမြေဖြတ်သန်းခွင့်မပြုတာတွေထုတ်ပြန်တော့မှမို့နှစ်ဖက်လုံးကပိတ်ကျတော့မှဖြစ်တဲ့အကြောင်းသီရင်ပြည်နယ်မြောက်ပြည်ခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
နောက်နေ့ကျွန်တော်တို့ဘက်ကတော့စီးပြီးမှရက်ပြီးမှရက်ပြီးဒီနေ့ဒီနေ့နောက်ဆုံးရမှာဟုတ်ကဲ့ကျွန်တော်ဘက်ကလည်းရက်ပြီးပြီးမှရက်ရက်ကြောင်းလည်းစီညာထားပြီးတို့မှာမာရှယ်တော့ရောက်ထုတ်ထားပြီးပြီးမှရက်အေရီယာလိုက်နှစ်ချက်တော့ဒီတမနာပြီးနောက်ပြီးအရင်ကတော့ဟိုပီတာစပန်းကိုဝိုင်းရင်ခတ်မှစူးစူးကြလို့ဟိုတော့ပီတာဒီနှစ်ခွန်း3လရအောင်လည်းတို့စီမံဆောင်ရနေပြီးပြီးမှတိုင်ရောလည်းဖြည့်ဆက်ပြီးဆောင်ရလေပါ
ပြည်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာမြောက်ပြည်ခရိုင်ကတာဝန်ရှိသူတွေဟာနေရက်ပြန်နေတဲ့အတွက်ကားတွေကိုတိုင်းနဲ့ပြည်နယ်လိုက်စီစဉ်ဆောင်ရွက်ထားတာတွေလုပ်ပေးပြီးမဲ့နေရက်ပြန်နေအနေနဲ့သူတို့မှာထားတဲ့ကားတွေကိုသာစီပြီးသွားကြတာမျိုးတွေရှိနေတယ်လို့လည်းဆိုပါတယ်။နေရက်ပြန်လို့သူတွေမှလည်းနေဆက်ခိတ်မှာဆောင်ရတာမျိုးတွေကိုစိတ်မရှိတာမျိုးတွေဖြစ်တာကြောင့်မနေ့ကတော့ရုံးရင်ဆန်ခတ်မှုအနည်းငယ်ရှိခဲ့ပြီးမဲ့မလ25ရက်နေ့မှာတော့နေ့လယ်တနာရီကျော်ကလေးကလူတွေအဝင်အထွက်စိတ်မရှိတော့ဘူးလို့လည်းဆိုပါတယ်
။ကဲဟုတ်ကဲ့ဒီရက်ရက်ကျတော့စီစဉ်ပေးကြတာတခုလည်းမဟုတ်ဘူး။တွဲတော့လို့မရဘူးဒီမှာ။အီတန်ဒီတန်ဖြစ်ဖို့လည်းခရီးကစီစဉ်တာပေါ့မှာဒီစနစ်ကြပြမှာတယ်အမေကတမရလမ်းညွှန်ချက်တွေဖတ်ကြရတယ်။ဒီလိုမိခိုင်းမှာသွားလာမယ်။ဒီလိုကတော့လာပြီးတစ်ခါတက်။ဒီမှာတိုင်းဒေသကြီးကြီးတွေကိုဖြည့်ဆက်ပြီးတော့တို့တို့တဲ့အောင်ခံလို့တော့ပါတယ်ဖြစ်ပြီးခက်ခဲတဲ့ကြောင်းလို့တော့ပြေလို့ရလေးစဉ်းစားနေအောင်ကျေကျေလာပါမယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြန်ဆန်နေတာကြောင့်ထိုင်းနိုင်ငံကခရိုင်အာဏာပိုင်တွေအမိန့်နဲ့နေမြေဖြတ်တန်းခွင့်တွေပိတ်လိုက်ပါပြီ။မလ26ရက်နေ့မှာတော့ထိုင်းတနိုင်ငံလုံးမှာညမထွက်ရအမိန့်နေမြေဖြတ်တန်းခွင့်မရှိတဲ့မရှယ်လောမိန့်ဟာအတီးဖြစ်တော့မှာဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်ရှင်
။ COVID-19 ကပ္ပကာယောဂါနဲ့ပတ်သက်လို့မြန်မာနိုင်ငံကြီးလက်ဒေသတချို့မှာကျမကြီးအတီးအားနေပြီးလွဲမားတဲ့ယူဆတွေဖြစ်နေပါတယ်။ဒီအဖြစ်အပျက်တွေတဲကရှမ်းပြည်နယ်အရှေ့ပိုင်းရွာချို့ကအခြေအနေကိုပြောပြပါမယ်။ကို COVID-19 ကာယောဂါနဲ့ပတ်သက်ပြီးလွဲမားတဲ့သတင်းစကားတွေကြောင့်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်မြို့နယ်ကကြေးရွာတချို့မှာယောဂါမကူးစက်အောင်ဆိုပြီးကလေးလူကြီးမကြံဘင်းရှူနေပါတဲ့မိုင်းဆက်ခရိုင်အုပ်ချုပ်ရေးအဖွဲ့ကတော့ COVID-19 ကျန်းမာရေးစစ်ဆေးတာအသိပညာပေးတာတွေကိုကြေးရွာအုပ်ချုပ်ရေးမှုတွေကတဆင့်ဆောင်ရွက်နေပြီးဒီလိုလွဲမားတဲ့အဖြစ်တွေရှိရင်စုံစမ်းစစ်ဆေးပြီးအသိပညာပေးလုပ်ငန်းတွေဆောင်ရွက်သွားမယ်လို့ပြောပါတဲ့COVID-19 ယောဂါကာကွယ်နိုင်တယ်ဆိုပြီးမိုင်းဆက်မြို့နယ်ကကြေးရွာအချို့မှာလူကြီးလူငယ်တချို့ဘေးရှူတာတွေလုပ်နေတယ်လို့ဒေသခံတဦးကပြောပါတယ်
။အဲ့မရှူနိုင်တဲ့ကလေးတွေတော့သူတို့ပတ်သက်ထဲထွက်လာရငွေကိုတို့ကရှူမိအောင်လို့ပေးတာပေါ့။အဲ့ဒါလည်းကျွန်တော်ပြောလားကလေးဘေးဆွဲတဲ့ဘယ်လိုလုပ်မလဲဆိုတော့ဘေးဆွဲတာပြဿနာမရှိဘူးအရင်မကြည့်ဘူးတဲ့မသိနိုင်ဘူးတဲ့ယောဂါကယောဂါဆွဲလိုက်သိနိုင်တယ်တဲ့။
မိုင်းဆက်မြို့နယ်ရေဘူးဆန်းကြေးရွာအနီးကကြေးရွာတွေမှာတချို့ကကြေးဥပြုတ်စားရင်ကြောက်ဖြုန်ကြီးခွဲထားရင်ယောဂမကူဘူးဆိုပြီးယူဆတာတွေလည်းရှိနေပါတယ်။မိုင်းဆက်မြို့ဒုခရိုင်အုပ်ချုပ်ရေးမှူးဦးထွန်းထွန်းဝင်းကတော့ COVID-19 ကာကွယ်ရေးအတွက်ပညာပေးမှုတွေကိုသူတို့အနေနဲ့တက်နိုင်သလောက်ဆောင်ရွက်ပေးနေတယ်လို့ပြောပါတယ်။လူစုလူဝေးမလုံခြားဖို့တိုက်တွန်းနေတယ်လို့မြို့ဝင်မြို့ထွက်တွေကိုစောင့်ကြည့်တာရဲဝေးကပြန်လာသူတွေရှိရင်သတင်းပေးဖို့နှိုးဆော်တာတွေလည်းလှုပ်ဆောင်နေတယ်လို့ဆိုပါတယ်။ဘေးယူရာလိုလွဲမားတဲ့ဆောင်ရွက်မှုတွေကိုတော့စုံစမ်းအရေးယူသွားမယ်လို့ဦးထွန်းထွန်းဝင်းကပြောပါတယ်။ည
နေအုပ်ချုပ်မှုကတစဉ်အဲ့ဒါထုံစမ်းပြီးလို့ဟုတ်ပြဆိုရင်တော့အဲ့ဒါဒီပိတာမိတာလောရမှာပေါ့ဗျာ။
လောလောဆယ်ထိုင်းနိုင်ငံကပြန်လာသူတွေကိုတချီလေးမြို့ကအဝင်လက်ခံနေတယ်လို့မိုင်းဆက်မြို့ကိုပြန်လာသူတွေကိုလည်းသေချာစီစစ်လက်ခံနေပါတယ်။ COVID-19 ကူးစက်မှုပြဿနာကိုကျန်းမာရေးအရစီမံကျဲချကာကွယ်ကူတာဖို့ဖြစ်တယ်ဆိုပေမဲ့ဘာသာရေးအရယုံကြည်မှုတွေနဲ့အတန်ချက်ဆက်ကြီးတွေကြဲကြဲလောင်လောင်ဖွင့်စုတောင်းရွတ်ဖတ်တာတွေကိုနေရီသာမကမြို့ကြီးတွေမှာပါနေရာအနှံ့ဆောင်ရွက်နေပါတယ်။မြို့နယ်ရက်ွက်တွေမှာကားတွေနဲ့လှည့်ပြီးပြေးရွတ်တာပြေးရီဖြန်းတာပြေးကျူးဝေတာတွေလည်းလုံဆောင်တာတွေရှိနေပါတယ်မြန်မာနိုင်ငံမှာတော့ဒီလ23ရက်နေ့ကကိုဗစ် -19 ရောဂါပိုးရှိသူ2ဦးတွေ့ရှိခဲ့ပြီး24ရက်နေ့မှာတော့နောက်ထပ်2ဦးထပ်မံတွေ့ရှိခဲ့ကြောင်းနဲ့စောင့်ကြည့်လူသား238ဦးဓာတ်ခွဲအကြည့်ပြုစောင့်ဆိုင်သူ26ဦးရှိနေပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေ။VOA email သတင်းစာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်ဒီဘက်ကနေပြန်လာတဲ့မြန်မာနိုင်ငံသားတွေကို14ရက်တာတည်တံ့ထားရှိဖို့အစိုးရဘက်ကစီစဉ်ဆောင်ရွက်နေရမှာပုဂ္ဂလိကတာဝန်သိလူရှင်တွေကလည်းအကူအညီပေးနေကြပါတယ်ရန်ကုန်မြို့ကတည်တံ့ထားမဲ့နေရာ9ခုတည်းကတာမွေမြို့နယ်မြစ်တာမြို့ရက်ွက်ထဲက AOD ဘန်တင်တန်းကျောင်းတည်တံ့နေရအကြောင်းကိုပြောပြခြင်းပါတယ်။ကမ္ဘာနိုင်ငံသီးသီးကဝင်ရောက်လာသူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးထိန်းချုပ်နိုင်ဖို့မြန်မာနိုင်ငံကိုစတင်ရောက်ရှိချိန်ကနေ14ရက်တည်တံ့တက်မှတ်ထားတဲ့ Facility Quarantine နေရာတွေမှာစောင့်ကြည့်သွားဖို့နိုင်ငံကြေးဝန်ကြီးဌာနကမတ်လ25ရက်နေ့မှာထုတ်ပြန်ခဲ့တာပါ။ရောဂါလက္ခဏာမပြသေးရင်လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားနိုင်ခြင်းရှိတာမို့ပြည်ပကပြန်လာသူတွေကိုညွှန်ကြားချက်နဲ့အညီတည်တံ့စောင့်ကြည့်နေတယ်လို့ယောရီဘန်ဖောင်ဒေးရှင်းရဲ့ဆက်သွယ်ရေးအရာရှိကိုအောင်မျိုးစော်ကအခုလိုပြောပြပါရယ
်နိုင်ငံတိုင်းမှာကအကုန်လုံးဟိုဘယ်လိုပြည်သူလူထုအနေနဲ့ရောเนาะကျွန်တော်တို့နိုင်ငံတော်အစိုးရတွေအနေနဲ့ဟောပေါ့เนาะကျွန်တော်တို့ကဒီဥစ္စာကြီးကိုမဖြစ်ပွားအောင်မပြန့်ပွားအောင်ပေါ့เนาะမဖြစ်ပွားတာလည်းဆိုင်မပြန့်ပွားအောင်ကျွန်တော်တို့ကလှုပ်ဆောင်နေတဲ့အချိန်မှာကျွန်တော်တို့က private sector အနေနဲ့ရောဟိုတာဝန်သိပြည်သူလူထုတရက်အနေနဲ့ရောကျွန်တော်တို့ဟိုနိုင်ငံတော်ရဲ့ညွှန်ကြားခြင်းနဲ့ဒီနောက်ပြီးတော့ကျွန်တော်ကျန်းမာရေးဝန်ကြီးဌာနကျန်းမာရေးနဲ့ကျွန်တော်တို့အာကစားဝန်ကြီးဌာနနဲ့ဟိုပူးပေါင်းဆောင်ရွက်ပြီးတော့နိုင်ငံတော်လမ်းညွှန်ချက်နဲ့အညီကျွန်တော်တို့ကတာဝန်သိပြည်သူတွေနဲ့အနေနဲ့ကျွန်တော်တို့ကဒေါက်တာတတန်ဝတ်နေရာအပိုင်းအစိတ်ပိုင်းတနေရာနေပြီးတော့ကျွန်တော်တို့ကဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့နဲ့ဟိုဘောလိုအပ်တဲ့ကူညီမှုတွေပေးဖို့ဆိုပြီးတော့ကျွန်တော်တို့ကညွှန်ကြားခြင်းနဲ့အတူကျွန်တော်တို့ကလုပ်ရခြင်းဖြစ်ပါတယ
်တရားဥပဒေတင်တန်းကျောင်းနေရာမှာလက်ရှိချိန်ထိလူပေါင်း60ကျော်တည်တံ့ထားရှိပြီးတော့စစ်ဆေးချက်တွေအရကိုရိုနာဗိုင်းရပ်စ်ပိုးမရှိကြောင်းကိုလည်းကိုအောင်မျိုးစော်ကပြောပါရယ်။သ Titan Tashime Dure, Chella Drigu, Sarasarane Malobe, Tidrimu Nezebune, Tio Mian San Zebu, Nibina Kunin and Sanya Nidelu, Latau Manager, Good Ni Musoga, Piovare.
Through information, you know, Sayane. သိန်းစီရမလို့ပဲနဲ့ကျွန်တော်တို့ကြူပါလေးနဲ့ဖက်ပြီးတော့လုံးလို့အဆင်ပြေမှာဖြစ်တဲ့အတွက်ကျွန်တော်တို့ဒီမိုက်ခရိုဆော့ကနေပြီးတော့ဖုန်းလေးတုံးပြီးတော့ကျွန်တော်တို့စတင်ပြီးတုံးပြခဲ့တာဖြစ်ပါတယ်။နိုင်ငံအပြန်လာတဲ့
ကြားပြရတယ်ပေါ့နော်ဟုတ်ကဲ့ဟုတ်ပြီပကပြန်လာသူတွေကိုစနစ်တကျထားရှိတာကြောင့်အနီးဝန်းကျင်ကရက်ကွက်နေပြည်သူတွေမစိုးရင်ကြဘူးလဲအရာဒီပန်ဖောင်ဒေးရှင်းတာဝန်ရှိသူတွေကပြောပါတယ်ဒါပြင်ဈေးနဲ့လူစီကားရနေရာတွေမှာလဲပိုးသက်ဈေးဖြန့်တာတွေလုပ်နေတယ်လို့မေတ္တာညွန်လူမှုကူညီအဖွဲ့အတွင်းမှုကိုထိန်ဝင်းတောင်ကပြောပါတယ်
ကျွန်တော်ဒီနေ့ရက်ွက်အစာရက်ွက်အုပ်ချုပ်ရေးဖွဲ့တယ်ကျွန်တော်စီမံတရားရေးဖွဲ့တယ်ကျွန်တော်ဒီမိသားညွန်လူမှုကူညီကဲဆဲဖွဲ့နဲ့ရမ်းပြဖိုင်အားလုံးစုပေါင်းပြီးယနေ့ဒီဆက်နိုင်နေ့နဲ့ဆက်နိုင်ရစတင်ပြီးတော့မိသားညွန်စေးရီကိုကျွန်တော်တို့ကျိုးတင်ကာဝယ်နဲ့နေနဲ့ကျွန်တော်ပိုးသက်စင်ညာကျွန်တော်ခံပါမယ်ရှင်းလင်းများဆောင်ပါမယ်ပြီးလို့ရှိရင်ကျွန်တော်တို့မိသားညွန်
မ္မဒုဒအရှင်စေကင်တရဲ့ကျောင်းတိုင်းဘလုံးကယ်ဒမီကျောင်းစတဲ့နေရာတွေမှာ14ရက်တာတည်တံ့ထားရှိနေတာပါမြန်မာနိုင်ငံကိုလာအောင်ကြမဲ့နိုင်ငံသားခီးတယ်တွေအနေနဲ့လည်းလေရင်ပေါ်မှာတက်ရောက်ခင်းလွန်ခဲ့တဲ့82နာရီမတိုင်ခင်ကရရှိထားတဲ့ COVID-19 ကင်းရှင်းကြောင်းတက်ခွဲကန်စစ်စစ်ချက်အထောက်အထားပြသဖို့နဲ့စတဲ့ရရှိချိန်ကနေ14ရက်တည်တံ့တတ်မှတ်ထားတဲ့နေရာတွေမှာစောင့်ကြည့်သွားဖို့ကိုလည်းတဆိုင်ရကထုတ်ပြန်ထားပါတယ်နိုင်ငံတွင်းဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်လူစုကိုယ်တိုင်ထိန်းသိမ်းဆောင်ရွက်တင်တာတွေကိုအတိအကျလိုက်နာကြဖို့အစိုးရကတိုက်တွန်းထားပါတယ်ဒါပြင် COVID-19 ရောဂါတားဆီးနိုင်ရေးအတွက်ကျန်းမာရေးဌာနတွေကိုအလှူငွေပါဝင်လှူဒါန်းနိုင်ဖို့လည်းအစိုးရကနှိုးဆော်ထားပါတယ်ကျွန်တော်စီတူပါခင်ဗျာ
အခုဆက်ပြီးရှမ်းပြည်နယ်ရှေ့ပိုင်းဘက်မှာ NCA ပြည်ရလက်မှတ်ရေးသူဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရှမ်းလက်နက်ကိုင်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသိမ်းမှနေတဲ့အခြေအနေကိုပြောပြပေးမှာပါရှမ်းပြည်နယ်ရှေ့ပိုင်းမိုင်းတုံမြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တပ်စခန်းချထားရနေရာဘက်ကိုမြန်မာစစ်တပ်ကထိုးစစ်ဆင်လာလို့ဒီကနေ့မနက်မှတိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSSA ပြောခွင့်ရသူဘူမူကြီးဆိုင်းအောင်ခေးကပြောပါတယ်
ကျွန်တော်တို့အဖြစ်သက်ကရှိနေမှာတပ်မတော်ဘက်ကသူတင်တဲ့စစ်ကမှုတွေနေရာယူတဲ့နဲ့ကျွန်တော်တို့ရှိနေအောင်ဝင်တော့တိုက်ပွဲဖြစ်ခဲ့တာပေါ့နော်ကိုယ်ပိုင်ကတော့မြင်လိုက်ပါတော့ထုတ်တာကြီးတို့လည်းမစုံနိုင်ဘူးကွနော်ဒီခိုင်းမှုလည်းခုတိတိကျကျလည်းမတရားသေးဘူး
ဒီမနေ့၈နိုင်ရီမနေ့20ခန့်မှာမိုင်းတုံမြို့နယ်ဖာချဲကျေးရွာအုပ်စုမိုင်းအကျေးရွာနီးဟိုနတ်တောင်ကုန်းဘော်ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တပ်စခန်းကိုမြမတပ်မတော်အမှတ်59ချင်းမြန်တိုက်ရင်အမှတ်200အမှတ် 225ချင်းလင်းတိုက်ရင်တို့ကနေထိုးစစ်ဆင်ခဲ့တာလို့ RCSSA ဘက်ကထုတ်ပြန်ထားပါတယ်မိုင်းတုံမြို့နယ်တွင်မြမစစ်တပ်နဲ့ RCSSA ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းတပ်မတော်တရင်မှပြန်ကြားရေးဖွဲ့တွင်မူဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်မိုင်းတုံရဲ့အခြေသက်10မိုင်လောက်ကိုကွာအဲ့မှာမိုင်းကြီးပြောင်းအဲ့ဒီပါအင်းဒီမှာသူတို့တမတော်စစ်ကြောင်းအာတုံတုံကြီးဆောင်ရည်ပုံမှန်လည်းမျိုးတုံတုံကြီးဆောင်ရည်ပြောင်းအာဒီရက်ဆက်ဆက်စီပြောင်းအာဖက်တဖက်ကောင်းစစ်ဆက်ပြောင်းတနည်းစီကတိတိကျကျရတာရရှိမှုရှိအဲ့မှာ15မိနစ်လောက်တိုက်ပွဲဖြစ်သွားတယ်သူတို့ထုတ်ပြန်တဲ့အချိန်မှာတော့တက်တာဆိုက်တယ်လို့ပုံစံလို့ထုတ်ပြန်ထားတာတော့သူတို့တွေ့ရတယ်
တောင်ပိုင်းရှမ်းပြည်တပ်မတော်ဟာ NCA ပြည်ရလက်မှတ်ရေးသူပြီးနောက်ပိုင်းမြန်မာတပ်မတော်နဲ့တိုက်ပွဲအကြိမ်ပေါင်း100ကျော်ဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပွားတိုင်း NCA ပြည်ရစာချုပ်ဖောက်ပြကြောင်းနှစ်ဖက်အပြန်အလှန်ဆွဆွေးမှုတွေရှိနေတာပါအခုတိုက်ပွဲဖြစ်စဉ်မှာလဲ RCSSA ဘက်ကနေမြေကျော်လွန်လာလို့တပ်မတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်ရင်းတိုက်ပွဲဖြစ်တာလို့ဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်အဲ့
ဒီချိုးပေါက်တွေတော့တိုက်စစ်စင်တွေစာထုတ်ပြန်နေတယ်အဲ့ RCSSA နဲ့ဖြစ်တာလာရတယ်ပါတို့လုံးနေတဲ့ကျော်လွန်နေလို့မကျွန်တော်တို့ကပုံမှန်ကျွန်တော်တို့လုံလုံလေးပေါင်းရနေတာကိုစာပြီးဖြစ်တာပေါ့ဗျာ
RCSSA ဖွဲ့နဲ့မြန်မာဆိုရတို့ကြားသဘောတူညီချက်မှာနေမြေတပ်မရေးဆိုင်ရာချက်တွေမပါဝင်တဲ့အတွက်နေကျွန်လာတဲ့မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်တာဖြစ်ပြီးရှေ့ဆက်နေမြေနယ်နိမိတ်တပ်မဖို့လိုအပ်တယ်လို့ RCSSA ပြောခွင့်ရသူ့ဘူမူကြီးဆိုင်းအောင်ခေးကပြောပါတယ်
က
ถ้ามันโดนไปครับย้อนนี่ด่ากันเราไม่มีจุลินทรีย์ตัวนู้นแม่แม่ตัวนี้เจตังเราให้ด่ากันเข้าที่ไหนที่มีการจะทำได้ดีก็ที่จะทำได้ไม่ชุนไม่ดูแลตัวตุ๊กตาจริงชุนไม่นั่งบัวมุกไปแล้ว
ဒီဘဝိုင်လာ29ရက်နေ့ကနေမလာ3ရက်နေ့ထိတောင်ပိုင်းရှမ်းပြည်တမရုံနဲ့မြန်မာစစ်သားတို့ကြားရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်ကြီးတီနဲ့မိုင်းလောင်မြို့နယ်တို့မှာစိုက်ပွဲဖြစ်ပွားခဲ့ပြီးလွယ်တွန်းတောင်ကျောတလျှောက် RCS တပ်စခန်းတွေဆုတ်ခွာပေးခဲ့ရတယ်လို့ဒီတိုက်ပွဲကြောင့်ဒေသခံရွာသားဥယျာဉ်900ကျော်စစ်ပေးသိမ်းရှောင်နေခဲ့ရပါတယ်မြန်မာစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တမရုံ RCS SSC နဲ့ကရင်မျိုးရာစီယုံ KNU တို့ဟာဒေတာတချို့မှာမြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အရင်က Mobile App ကိုဇန်နဝါရီလကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ဒီမြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနာဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store တွေမှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာကျန်းမာရေးပြဿနာကြောင့်ဖြစ်လာရတဲ့အခက်အခဲတွေကိုကြော်လွှားနိုင်ရေးအတွက်ကမ္ဘာတစ်လောကကျောင်းတွေမှာအသိဉာဏ်နည်းပညာတွေသုံးပြီး online ကနေစတင်နေကြပါတယ်။ဘရာဝင်ဘေနီတိုရဲ့သတင်းဆောင်မကိုပြောပြပေးမှာပါ။ရိုရှင်ဂျမဲရဲ့စာသင်ခန်းကအခုဆိုရင်အိတ်ခမ်းတဲမှာပါ
။ဘီဂျာနုကအမ်ဂျယ်မွန်စတို
င်အမ်ဂျမဲသင်ခန်းစာတွေပြီးအောင်မတင်ခဲ့ရပေမဲ့အခုတော့ဆရာဗီနဲ့ပြန်တင်နိုင်လို့တိတ်ပြီးတော့အဆင်ပြေပါတယ်လို့ပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကမ္ဘာတစ်လောမှာကျောင်းတွေပိတ်ထားရပေမဲ့အတော်များများကတော့အွန်လိုင်းပေါ်ကနေစတင်နိုင်အောင်ခက်မြန်မြန်ပြောင်းလဲနိုင်ကြပါတယ်။ကဘာတလွားကကျောင်းသားအလုပ်ရဲ့ထက်ဝက်ကျော်ဟာကျောင်းမတက်နိုင်ဖြစ်နေချိန်မှာနီးပညာပြည့်စုံသူတချို့ကတော့ဆက်ပြီးတော့စတင်နေနိုင်ကြပါတယ်။ဤရှိကဲထက်တန်းကျောင်းကကျောင်းအုပ်ရှာဝမ်အလီက
ပိုဂျာနာမမူစတာတ်မတေနာကူတာဖခနဲ
ဆရာတွေကကျောင်းကိုပုံမှန်တက်ကြပြီးတယောက်ချင်းစီဓမ္မဖုတ်လဲနှစ်ယောက်အတူလာပြီးကျောင်းသားတွေကိုစတင်ကြတယ်လို့ပြောသွားတာပါ။အွန်လိုင်းကနေသင်ရတာကိုဆရာကိုယ်တိုင်တင်တာထက်တောင်ပိုကြိုက်တယ်လို့ပြောသူကကျောင်းသူရိုရှင်ဂျမဲပ
ါ Bas hakama persiola ke bon antenne engagement
ဒီမှာဆိုရင်အတန်းသွင်းထားတဲ့ဗီဒီယိုရှိပြီးနားမလည်ဘူးဆိုရင်အဲ့ဒီအပိုင်းကိုကို့ဖာသားပြန်လေ့လာလို့ရတယ်လို့ပြောသွားတာဖြစ်ပါတယ်အွန်လိုင်းကနေတစ်ရက်စာသင်ကြားပို့ချမှုကိုကြည့်ဖို့အဆင်မပြေတဲ့သူတွေအပါအဝင်ကျောင်းသားတွေအားလုံးအတွက်ကျောင်းကစီစဉ်ပေးလို့တယ်လို့လဲကျောင်းအုပ်ရှာဝမ်အလီကပြောပါတယ
်။ကိုတော်ဘီနဲအမဒဘီတန်
ကျောင်းသားတွေကြက်ကွက်ခရင်လဲသင်ခန်းစာကူတော့ကျောင်းသားတွေရဲ့ဝက်ဘ်ဆိုက်မှာအလိုလျောက်တင်ပေးသွားမှာဖြစ်တယ်လို့ပြောတာပါ။အမေရိကန်မှာလဲ COVID-19 ကူးစက်သူတွေပိုပြီးများလာနေခြင်းကျောင်းတွေကအလားတူလှုပ်လာပါတယ်။ဒါပေမဲ့မိဘတွေအတွက်တော့အခက်အခဲတချို့ရှိပါတယ်။ကျောင်းသားမိဘတို့ဖြစ်တဲ့အာဝန်ဂျွန်ဆင်ကအခုလိုပြောပါတယ
် So how is it that our young children
မိဘတွေကအလုပ်သွားမှကြောင်းဆီယက်တဲကအဆွေအကြောင်းတွေကကလေးတွေကစင်ကလေးအားဖြစ်ကုန်ရင်ဘယ်လိုလုပ်မလဲတဲ့ကလေးတွေကိုကျောင်းပြအောင်သင်ပေးဖို့တာဝန်မယူဘူးအထက်တန်းကျောင်းသားတွေဆိုရင်တော့သူ့ကိုဘာလုပ်ဆိုပြီးတော့သွားပြောလို့မရဘူးလို့ပြောသွားတာပါကျောင်းသားမိဘရော့ခ်စ်ဖလက်ချာကလည်းအခုလိုပြောပါတယ
် As much as we're looking after them now when we're
out အခုအချိန်ကြီးကတော့အဆင်ပြေနေသေးပေမဲ့ဘလောက်ကြာကြာဒီလိုထိန်းထားလို့ရမလဲဆိုတဲ့အပေါ်မှာစိုးရိမ်တယ်လို့ပြောသွားတာပါအကြောင်းနဲ့ဆက်ပြီးပိတ်ထားရတာကြောင့်ကမ္ဘာတစ်လောကဆရာတွေကျောင်းအုပ်ချုပ်သူတွေအနေနဲ့တနည်းတစ်ပုံတော့စဉ်းစားလာရပါတယ်ကျောင်းပြင်နဲ့ကျောင်းသားတွေကြားလက်ရောညီတွေဖြစ်အောင်လုပ်တာမှာအဆင်ပြေသူလည်းရှိမပြေသူလည်းရှိပါတယ်။ဒါပေမဲ့လည်းကမ္ဘာတစ်လောဗိုင်းရပ်စ်ကူးစက်မှုမြန်ဆန်နေချိန်လူတွေတီးကြခွဲနေထိုင်ကြရမယ့်ကာလမှာကျောင်းသူရိုရှင်းကတော့ဒီနည်းလမ်းကိုလက်ခံထားပါတယ်။ ကျမသင်ကြီးထိုက်ပါရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတကမ္ဘာလုံးကအစိုးရတကြီးနဲ့ဟန်တာဖို့ကြိုးပမ်းအထုတ်နေကြခြင်းမှာမြန်မာနိုင်ငံအပါအဝင်အစ်တောင်အချာနိုင်ငံတို့ရဲ့လူဆောင်ရဟာအားရပွဲမရှိဘူးလို့ဒီလိုကသုံးသပ်နေကြပါတယ်ဒါဘလောက်မှန်ကန်ပါသလဲမြန်မာနိုင်ငံတွင်ကအထွေထွေယောဂါဂုဆရာဝန်တူဖြစ်သူဒေါက်တာကျော်စောဦးနဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်ဆရာဒေါက်တာကျော်စောဦးညာကျွန်တော်ဒီကနေ့ဆရာဝန်ဆက်သွယ်ရတဲ့အကြောင်းရင်းကတော့ကမ္ဘာလုံးကထိတ်ထိတ်ပြားပြားဖြစ်နေရတဲ့ကိုရိုနာဗိုင်းရပ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပါတယ်ပထမဆုံးတစ်ခုမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုလိုနိုင်ငံမျိုးမှာတော့မှဒီယောဂါကိုအယုံဆွဲကြဟာနောက်ကျလွန်းတယ်လို့ဒေါ်နယ်ထရမ့်အဆိုရကိုဝေဖန်မှုတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နယ်စပ်ချင်းမိုင်းအများဆုံးထိတွေ့နေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ဒီယောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအရေးတူဆောင်ရွက်မှုဟာလုံလောက်မှုရှိပါရလားဆရာ
ဟိုကျွန်တော်ရဲ့ဟိုတမူးချင်းနေရာပြောလို့ရှိရင်ဒီလုံလောက်ပြည့်စုံမှုရှိတယ်လို့တော့အပြည့်အဝပြောလို့ရပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီတရုတ်နိုင်ငံဟူပေတည်နေဟိုဟန်မှာစဖြစ်တယ်ပြီးတော့ဒီဒီဇင်ဘာလ31ရက်နေ့မှာဟိုဒူအိတ်ရှိုးကိုအကြောင်းကြားလိုက်တယ်ဆိုတော့ကျွန်တော်တို့ကဒီဘက်ကဇန်နဝါရီ4လောက်မှာလို့ကျွန်တော်ထင်ပါတယ်အဲအဲ့မှာကျွန်တော်တို့နိုင်ငံမှာစပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျမိုင်းနဲ့အားသာဝန်ကြီးဌာနနေပြီးတော့စပြီးတော့စစ်ဆေးမှုတွေတတိပိနှိုးဆော်ချက်တွေကိုစပြီးလုပ်ကင်ခဲ့ပါတယ်အဲကျွန်တော်ကတော့ဒီကျွန်တော်ဆောင်ရွက်မှုဟာဆိုလို့ရှိရင်စောတယ်ပြည့်စုံတယ်လို့ယူဆပါတယ
်ဒါပေမဲ့တချို့ကတော့မြန်မာနိုင်ငံအစ်တောင်အခြားနိုင်ငံတွေမှာအထူးသဖြင့်မြန်မာတို့လာအိုဆုလိုနိုင်ငံတွေဟာဒီကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုရှော့တွက်လွန်းတယ်လို့သုံးသပ်ကြပါတယ
်။ဟိုဒီကကကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီနိုင်ငံရဲ့လူစီးပွားခြေနေတွေဒီကျမကြီးဆောက်ရှောက်မှုပေါ့နော်ခေတ်ကာလဆက်ဆက်ကဖြစ်ခဲ့တဲ့ပုံမှာမူတည်ပြီးတော့အဲတချို့ကဒီကိုသုံးသပ်တယ်လို့ပဲကျွန်တော်အနေနဲ့ယူဆပါတယ်။အမှန်တော့ဒီမှာနိုင်ငံမှာ2020နှစ်ဆန်းလေးကကျွန်တော်ကတော့ဟိုလုံနေတာပါအဲတိုးတော့လည်းပဲတခုတော့ရှိတယ်ကျွန်တော်နိုင်ငံမှာတချို့တော့ဟိုလူတွေကတော့ဒီကျန်းမာရေးရဟိုအင်မတန်မှဒီဘုဒ္ဓကအားနည်းတဲ့အပိုင်းတွေရှိတယ်အဲတချို့ဒေတာတွေကြတော့လည်းကျွန်တော်ရဲ့ဒီတည်င်းချက်လက်တွေရောက်ရှိဖို့အတွက်အားနည်းနေတဲ့နေရာတွေရှိတယ်ပေါ့နော်အဲဒီပုံမှာလည်းမူတည်ပြီးတော့တချို့တွေကဒီလိုသုံးသက်တယ်လို့ပဲကျွန်တော်ထင်တယ်ဒါကျွန်မနိုင်ငံကိုပြောတာပါဗျဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကတောင်းဆိုတဲ့ပုံကူတွေအဓိကပြောတာကတော့သံတရားစီပြီးတော့စောင့်ကြည့်ခဲ့တဲ့လူနာတွေရှိရဲ့အဲ့ထက်မှတချို့ပြေဆုံးသွားပြီမဲ့ဒီရောဂါရောမဟုတ်ဘူးလို့ပြောတယ်တချို့ကတော့စစ်ဆေးနေစေလို့ဆိုပါတယ်ဆိုတော့ဒီလိုဆေးရုံကိုကျန်းမာရေးဌာနရဲ့အာရုံစူးစိုက်မှုအောက်ကိုမရောက်လာဘဲနဲ့ပြေဆုံးသွားတဲ့လူတွေကဘယ်လောက်ရှိနိုင်ကြလဲကျွန်တော်စဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကျန်းမာရေးစောင့်ရှောက်မှုကနေရာတိုင်းတောင်းနိုင်ကိုရောက်ရှိနေပြီလို့မပြောနိုင်ဘူးလို့ထင်ပါတယ်
။ဟောအဓိကတော့ကျွန်တော်တို့ဥမာပေါ့နော်အခုလက်ရှိကတော့ဒီ COVID-19 ကဟိုတော်လုံးပေါ့ကိုကျွန်တော်မြန်မာနိုင်ငံအကုန်လုံးအာရုံစိုက်နေတဲ့ကြောင့်မလို့အခုချိန်မှာကျွန်တော်တို့ကဟိုဖျားပြီးမောတယ်ဆိုတာနဲ့ဟိုဒီဟာကိုပဲဥသာပြီးစဉ်းစားတာပေါ့တိုးတော့လည်းပဲအခြားသောရောဂါအခြေအနေတွေကလည်းကျွန်တော်နိုင်ငံမှာကဟိုဖြစ်ပွားပြီးတည်ဆုံးဆုံးနေရလဲရှိတယ်ဗျဟိုဥမာကျွန်တော်ဒီဒီရောဂါနဲ့တည်ဆုံးနေနှုန်းကလည်းကျွန်တော်နိုင်ငံမှာလည်းအခုချိန်ကြီးကရှိတုံးပါပဲဘယ်လောက်ပဲကျွန်တော်တွေကုသမှုတွေပေးပေးပညာတွေပေးပေးပေါ့နော်ဒါဥမာတစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့ကတချို့ဒီတွေးလို့အစည်းအဝေးနှလုံးရောဂါဖြစ်ပွားမှုကလည်းကျွန်တော်တို့နိုင်ငံမှာနောက်ပိုင်းဒီကျွန်တော်ကဖြစ်ပွားမှုတွေကများလာတယ်ဟိုများလာတဲ့အကြောင်းမို့ကျွန်တော်တို့ကဒီအခြေခံကြောင်းတရားယောဂါတွေပေါ့နော်တွေးလို့အစည်းအဝေးနှလုံးဒီအဆုပ်များလာရှိအဆုပ်ကင်ဆာဆတဲ့ဒါတွေနဲ့ပတ်သက်တည်ဆုံးဆုံးနေရာတွေများလာတဲ့အကြောင်းမို့လို့ဒီအချိန်မှာတည်တယ်ဆိုရင်လူတွေက COVID-19 ကိုတန်တရားရှိပြီမဲ့တကယ်ကြတော့သူတို့ကသူ့ရဲ့အခြေခံကြောင်းတရားယောဂါတွေနဲ့တည်ဆုံးနိုင်လေရှိပါတယ်သာဟုတည်ဆုံးသွားတဲ့လူနာတွေရတယ်သူကုသရတဲ့ဆရာတွေကိုယ်တိုင်ကအခြေခံကျောင်းတရားယောဂနဲ့တည်ဆုံးနေဆိုတာကိုဆရာတွေကဒါမှတ်ချက်ပြုပါတယ်ဗျ။ဆိုတော့အားလုံးတို့ကျွန်တော်တို့ကတော့အခုချိန်ကတော့ဒီယောဂကဟိုအားလုံးကအာရုံစိုက်နေတဲ့အကြောင်းမို့လို့ကျွန်တော်ကဒါကိုအကုန်လုံးကဒီဟို highlight ပေါ့နော်ဒီအဓိကထားယူပြောနေတယ်လို့ယူဆပါတယ်။တကယ်ကြီးဒီတချို့တွေပြောတယ်လို့ပေါ့နော်ဒီ negative ပေါ့လေအခြေမရှိဘူးဆိုတာကိုကျွန်တော်လက်မခံဘူး။ဆိုရင်ကျွန်တော်တခုနဲ့မြင်ကြည့်တာကအကယ်၍ဟုတ်ပြီဒီအခြေကမှားခဲ့ တယ်ဆိုရင်တော့အဲ့ဒီလူနာကိုတာဝန်သိဆုံးသွားတဲ့လူနာပဲဖြစ်ဖြစ်အခုလက်ရှိဒီရှင်လို့ပဲဟိုပြန်ပြီးသိမှဆင်းသွားနေတာဖြစ်အကယ်၍ဒီအခြေခံမှားခဲ့မယ်ဆိုရင်သူ့ဘေးနားမှာသူ့ကိုပြုစုတဲ့လူပဲဖြစ်ဖြစ်သူ့ကိုကျမ်းမာရေးဆောက်ရှောက်ခဲ့တဲ့ဆရာဝန်ကြီးဆရာမတွေကိုယ်တိုင်လည်းကူးစက်ခံရပါပဲလေဒီကိစ္စကြီးကဒီတိုင်းကျွန်တော်ကရက်သွားတာမဟုတ်ဘူးလို့ကျွန်တော်ကမြင်တယ်နောက်ဒီဟာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ကဒီညနေမှာအစိုးရကြုံလိုက်ပြီးတည်တယ်ဖျားတယ်လာတယ်ဆိုတော့ကျွန်တော်ကဟိုတိတ်မတွေ့ရကြောင်မလို့ဒီဟိုမရှိတာကိုတော့တချို့ကအဲ့ဒါကိုထောက်ပြနေတာကိုတော့ကျွန်တော်အနေနဲ့ဟိုတို့မြင်နေဟိုပါတော့မပါဘူးတို့တော့လည်းပဲဟိုဖုံးပြထားလို့မရဘူးဆိုတာကိုတော့ကျွန်တော်ထောက်ပြချင်ပါတယ
်နောက်ကျွန်တော်တစ်ဆက်တည်းမေးသင့်တယ်ထင်တယ်မိကောင်ကဒီယောဂါကိုစမ်းသပ်စစ်ဆေးနိုင်တဲ့စွန့်ကြီးမြန်မာနိုင်ငံမှာဘယ်လောက်ရှိပါသလဲဒီနိုင်ငံတွေမှာတော့ပိတ်ကိုသံတရားရှိရဒီယောဂလက္ခဏာလို့ပြတဲ့ဟာတွေကိုမှတ်သားဒီဟာကိုစမ်းသပ်နိုင်တယ်မြန်မာနိုင်ငံမှာရောလူပဲနှစ်ယောက်လောက်ကိုစမ်းသပ်နိုင်မဲ့အင်အားရှိပါလေခင်ဗျာ
ဟိုအခုလောလောဆယ်တည်ထားသလောက်ဆိုလို့ချင်းဒီယောဂလက္ခဏာပြတယ်နောက်တချို့ကလည်းဒီယောဂဖြစ်တဲ့နိုင်ငံတွေကပြန်လာတယ်အဲတချို့ကလည်းယောဂဖြစ်တဲ့လူတွေထိတိထားတဲ့လူတွေပေါ့နော်အပြီးတော့ချင်းဒီခုနကကျွန်တော်ပြောကိုဗစ် -19 နဲ့ဆင်တူတဲ့လက္ခဏာတွေပြတဲ့လူတွေကိုပဲကျွန်တော်ကအဓိကထားပြီးတော့ဒီတန်တရားလူနာဆိုစောင့်ကြည့်ပြီးတော့ယောဂကိုရှာဖွေတယ်ပေါ့နော်ဒီယောဂဆရာဝန်ရဲ့ဆက်ကလည်း WHO ရဲ့ဒီမဲ့ပြုထားတယ်ဒီပြုထားတဲ့ဒီရလက်တွေပါပဲဆိုတော့ဒီ PCR ဆက်ကလည်းကျွန်တော်တို့နိုင်ငံမှာဒီဒါတွေမဖြစ်ခင်တည်းကရှိပြီးသားဖြစ်ပါတယ်အဲဒါနဲ့ပတ်သက်ပြီးလိုအပ်တဲ့ဒီကျွန်တော်တို့ဟိုဘောနော်ဓာတ်ပစ္စည်း reagent တွေကိုလည်းကျွန်တော်တို့ဒီအမေရိကန်တို့ဘာတို့ကနေဒီမျိုးကလူသားတိုင်းလည်းရှိပါတယ်ကျော်ဒီအနေပတ်သက်ပြီးတော့ကျွန်တော်တစ်ခါမှရှိတဲ့ဒီပညာရှင်တွေအကုန်လုံးဝန်ထမ်းတွေအားလုံးကျိုးကျိုးဆက်ဆက်နဲ့အကုန်လုံးပင်ပန်းခံပြီးတော့ဒီစာဖြစ်ပေးနေခြင်းဖြစ်ပါလေဖြစ်နေပါလေ
ဟုတ်ကဲ့တစ်ချိန်လုံးက HIV AIDS ဖြစ်တော့ကဆူရင်မြန်မာအနာမယညင်းတယ်အားလုံးနိုင်ငံမှာလုံးဝမရှိသေးဘူးအဲ့ဒါ denial stage ပေါ်လေအဲ့ဒါနောက်မှတဖြည်းဖြည်းလက်ခံလာတဲ့အခါယောဂါကရခိုင်နှုန်းတော်တော်များများကုဆဲနေတာတွေ့ရတယ်ဆိုတာမျိုးဖြစ်လာတယ်ဆိုအခုဒီကိုရိုနာဗိုင်းရပ်စ်နဲ့ COVID-19 နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဟာလုံးဝမရှိနိုင်ဘူးဆိုပြီးညှင်းဆန်တဲ့အဆင့် denial stage ကိုရောရောက်ခဲ့ပါသေးလားမဟုတ်ဘူးလားထချင်းတုံ့ပြန်ဆောင်ရွက်တယ်လို့ဆရာမြင်ပါသလား
ကျွန်တော်တို့ဒီနေ့ train ချက်လက်နည်းပညာခေတ်ဒီစက်ခေတ်တွေရောက်မြန်နေခေတ်မှာကျွန်တော်တို့ကဒီဖုံးကွယ်ထားဖို့ဆိုတာကဟိုဘလို့မှဖြစ်နိုင်ဘူးလို့ကျွန်တော်ညီချတယ်။နောက်တစ်ပိုင်းကကျွန်တော်တို့နိုင်ငံက2010နောက်ပိုင်းမှာဒီဝေစီအတွင်းကုချောင်းရေးဖြစ်လာပြီး2015မှာလည်းဒီလိုအများစုထောက်ခံထားတဲ့ဒီလိုဆိုတာတက်လာပြီးနောက်ပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့ဒီကိစ္စတွေကထိန်ချန်လို့မရပါဘူး။ကုလင်းနေတာဟုတ်နဲ့တာဝန်ယူတာဝန်ထမ်းမှုအပြည့်နဲ့ကျွန်တော်တို့ကဒီတွားနေရတဲ့ခေတ်စနစ်ကြီးမှာကြတော့ကျွန်တော်တို့အရင်လုံရောမရှိပါဘူးမရှိပါဘူးဆိုပြီးတော့ကျွန်တော်ညင်းဆန်လို့လည်းမရပါဘူး။ကျွန်တော်ပါပဲတချို့ကတော့ဒီတရင်မောင်ချတယ်ဆိုတော့ဒါပေမဲ့ဒီလက်ရှိဆိုရတော့တရင်မောင်ချဖို့လည်းမရှိသလိုဒီခက်ကလည်းတရင်မောင်ချလို့ရတဲ့ခင်မဟုတ်တဲ့ကြောင့်မလို့ကျွန်တော်အနေနဲ့တချို့ဒီဝေဖန်တာတွေကတော့နည်းနည်းပြင်းထန်တလားလို့ပေါ့နော
်ဟုတ်ကဲ့ကျွန်တော်နောက်ခုမေးချင်တာဆရာဝန်တယောက်အနေနဲ့ဆရာရဲ့အမြင်ကိုမေးချင်တာပါမြန်မာနိုင်ငံတော့မဆိုင်ဘူးပေါ့လေဒီရောအဆက်တင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဟူပေနဲ့ဝူဟန်တို့ဘာလို့မှအခုနောက်ပိုင်းမှာကူးစက်ပြန့်နှံ့မှုမရှိတော့ဘူးတော်တော်ငါဆိုရင်နိုင်ငံကကြံလာတဲ့လူ20 30လောက်မှာပဲဒီရောဂါပိုးတွေ့ရတော့တယ်ဆိုပြီးတော့တရုတ်ဘက်ကကြီးညာပါတယ်တချို့နိုင်ငံတကာဆရာဝန်တွေကဒါမဖြစ်နိုင်ဘူးလို့သံသယရှိကြပါတယ်တချို့ကလည်းပဲလက်ခံကြတယ်အဲ့တော့ဆရာမြန်မာနိုင်ငံထဲမှာနေထိုင်တဲ့ဆရာဝန်တယောက်အနေနဲ့ဒီသတင်းကိုဘယ်လိုယူဆပါလဲခင်ဗျာ
အော်အဓိကတော့ကျွန်တော်တို့လိုဖြစ်ခဲ့လဲဆိုတော့ဒီတရုတ်ပြည်ကလည်းဒါဒီတရင်မောင်ချတဲ့ဟိုနိုင်ငံဖြစ်ခဲ့တာပေါ့နော်ဟိုလက်ရှိတော့တရင်မောင်ချတယ်ဟိုဒီအခြားဖြစ်တော့ကလည်းကျွန်တော်ဒါကိုတတိထားမိတဲ့ဆရာဝန်ပြောခဲ့တာကိုလည်းတရင်မောင်ချဖို့သူစူးစမ်းခဲ့တယ်နောက်ဆုံးမနိုင်တော့တဲ့အချိန်မှာသူတို့ကပြင်ရတဲ့အဆင့်ဖြစ်ခဲ့ကြောင်းမို့လို့ဟိုလက်ရှိတရုတ်နိုင်ငံကထွက်လာတဲ့စီးရင်စရာတွေကိုလည်းတချို့နိုင်ငံတွေကပေါ့နော်ဟိုလက်မခံတာလည်းရှိတယ်ဒါကျွန်တော်ဒီလိုမျိုးပြောရင်တချို့ကနိုင်ငံကြီးကလည်းပါပါတယ်ပြင်ရပြီးနိုင်ငံချင်းအားပြိုင်တဲ့အခါမှာကျတော့ဒီတရုတ်နိုင်ငံကတင်ကြတဲ့ဒီထွက်လာတဲ့စီးရင်တွေအမှန်ကန်နိုင်မှုဆိုပြီးတော့တချို့ဒီဟာကိုဝေဖန်တာလည်းရှိတာပေါ့နော်ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဘာမြင်လဲဆိုတော့အခုလက်ရှိပေါ့နော်ဟိုတို့ဒီထွက်လာတဲ့တရင်တွေတကယ်မှန်တယ်ဆိုလို့ရှိရင်ကျွန်တော်ကဒီတရုတ်နိုင်ငံဟာဒီယောဂကိုအခုဘာဖြစ်သူတို့ကဒီမိတော့ကျိုးအောင်ဒါမိနှိမ်လိုက်နိုင်တဲ့အခြေအနေရှိပြီးရောက်လာပြီဆိုတော့သူတို့ဘယ်လိုများဒါကိုတိုးတာပန်းစားနှိမ်နှင်းခဲ့လဲဆိုတာကိုကျွန်တော်တို့လိလနေတရားတော့ကျွန်တော်တို့ယူဖို့တော့လိုလာပြီဒါပေမဲ့ဒီဟာဒီတရင်ဆက်လက်ဟိုကျော်လေမမှန်ကန်တိုင်းလို့ပြောတော့လည်းပဲဒီလိုထိန်းချုပ်နိုင်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ကတော့ဟိုဥဆောင်ခဲ့တဲ့လူတွေရောပါဝင်ခဲ့တဲ့ဒီတကယ်လို့လှုပ်ရှားခဲ့တဲ့ကျမ်းမာရေးဝန်ထမ်းတွေရောပေါ့နော်အကုန်လုံးကိုပြောနေတဲ့တော့ချီးကျူးပါလေဗျ
ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့တချို့နိုင်ငံတွေမှာဒီရောဂါကိုကာကွယ်ဖို့ ကျိုးပန်းတာဟာပြိပြီးတော့ကြမ်းတမ်းတဲ့စီးမီးစီးကံတွေ drastic action ထုတ်တယ်ဆိုတော့ပြောကြပါတယ်ဆက်မမထွက်နိုင်ဆိုတော့အပြင်ထွက်တဲ့လူတွေကမှဒါရဲတွေကစစ်စစ်ပြီးတဲ့ပြန်သွားအတင်းသွင်းရတယ်အဲ့လိုမျိုးလူရတွေကလူအပ်ပါလားတကယ်တော့မြန်မာနိုင်ငံမှာကောအဲ့လောက်ထိတင်းကျပ်ဖို့လူပါလားအဲ့ရောက်နောက်ဆုံးဖြေပြပါခင်ဗျာ
အော်ကျွန်တော်ဒီလေလာဖြတ်ရှုတဲ့ဟာရဆိုရင်တော့အဲဒီတရုတ်နိုင်ငံဟာဒီကျွန်တော်စံနမူနာတစ်ခုယူရမှာပေါ့နော်ဆိုတော့အဲ့လိုပြောတယ်တရုတ်ကိုကျွန်တော်အရင်ဥစားပြီးပြောနေလို့လည်းထင်ပါတယ်ဟိုကျွန်တော်ကတော့ဒါလေလာ30ချဲရဆိုလို့ချင်းဟိုကတကယ်လည်းဖြစ်တဲ့ပြည်အဲဟူဝေးပြည်နယ်ပေါ့နော်ကျွန်တော်ဒီဟူဟန်မှာအကုန်လုံးကိုကျွန်တော်လော့ကဒေါင်းလုပ်ချလိုက်တာဟာသူနိုင်ငံနဲ့ဆုံးဖြတ်ချက်တို့လည်းအဲ့ဒီမှာတော်လေးဝေဖန်ခံရပါတယ်လူခွင့်ရရောပါရောဒီတရုတ်ကောင်းဆောင်တွေကိုယ်တိုင်ပေါ့နော်အကုန်လုံးဝေဖန်ခံရတယ်တို့တော်လည်းပဲအဲ့ဒီလော့ကဒေါင်းလုပ်လိုက်ခြင်းအပြင်တို့နိုင်ငံတွင်းမှာပေါ့နော်ကုသံပြန့်နှံ့တော့ဟာသူပြန်ထိန်းချုပ်နိုင်နိုင်တယ်ဆိုတော့ဟိုကျွန်တော်အနေနဲ့လိုအပ်ရင်တော့ကျွန်တော်ကတချို့တော့ဒီဆုံးဖြတ်ချက်တွေဟာခိုင်ခိုင်မာမာနဲ့ကျွန်တော်ပြတ်ပြတ်တာတော့ကျွန်တော်လုပ်ဖို့လိုတယ်။မှန်ပါတယ်လော့ကဒေါင်းလုပ်တဲ့အခါမှာကျွန်တော်ကလူမှုစီးပွားဘဝတွေထိခိုက်တယ်၊စိတ်ပိုင်းဆိုင်ရာတွေထိခိုက်တယ်၊ရုပ်ပိုင်းဆိုင်ရာတွေထိခိုက်တယ်။အားလုံးသောဟိုကျွန်တော်အခန်းကဏ္ဍအားလုံးပေါ်မှာတရားမှုတွေရှိတယ်ဆိုတော့မှန်တယ်။တိုးတော်လည်းပဲကျွန်တော်တို့ကဘယ်ဟာဦးစားပေးစဉ်းစားမလဲဆိုတော့ကျွန်တော်စဉ်းစားဖို့လိုတယ်။ဒီလော့ကဒေါင်းလုပ်တာရဲ့ဟိုကောင်းကျိုးဆိုးကျိုးကတော့ကျွန်တော်ကတုံ့ပြန်နေမယ်။တိုးတော်လည်းပဲဟိုကျွန်တော်တို့လုံရမယ့်အခြေအနေဆိုရင်တော့ကျွန်တော်မြန်မာနိုင်ငံမှာလည်းလုံမယ်လို့ကျွန်တော်အနေနဲ့ထင်မြင်ယူဆပါတယ်။
COVID-19 အသက်ရှင်နိုင်ငံဆိုင်ရာယောဂရဲ့ဝင်လို့ဝင်မှုတွေကိုယောဂကုသပြန့်နှံ့မှုပြင်းထန်နေတဲ့နိုင်ငံတွေမှာရောယောဂကုသပြန့်နှံ့မှုမပြင်းထန်သေးတဲ့နိုင်ငံတွေမှာပါကြုံတွေ့ခံစားနေကြရတာပါ။မတ်လ13ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံတော်သမ္မတရုံးရဲ့ပန်ကြားချက်မှာမြန်မာရိုးရာကြံပွဲတော်အပါအဝင်လူစုလူဝေးနဲ့ကျင်းပပြုလုပ်ရတဲ့အခမ်းအနားနဲ့ပွဲလမ်းသဘင်တွေကိုကျင်းပပြုလုပ်ခြင်းမပြုဖို့ပန်ကြားထားပြီးလူစုလူဝေးအခမ်းအနားပြုလုပ်ခြင်းမှချင်းကိုဧပြီလ30ရက်နေ့အထိကျင်းပခွင့်မပြုဘဲရပ်ဆိုင်းထားပြီးဖို့သက်ဆိုင်ရာဌာနတွေကိုညွှန်ကြားထားတာကြောင့်ကြံပွဲတော်အပါအဝင်အနေနဲ့ရဲကပွဲလမ်းသဘင်ကျင်းပမှုတွေဟာဧပြီလကုန်ထိရနာထားကြရမှာပါ။ပွဲလမ်းသဘင်အခမ်းအနားတွေကိုပိတ်ဖြစ်ဖို့မလိုသေးဘူးလို့ယူဆနေတဲ့သူတွေရှိသလိုယောဂကုသမှုပြင်းထန်နေတဲ့နိုင်ငံတွေမှာလို့ပွဲလမ်းသဘင်အခမ်းအနားတွေကနေရုတ်တရက်ယောဂကုသမှုတွေအလုံးရင်းနဲ့ပေါ်လာမှာကိုစိုးရိမ်ပူပန်နေတဲ့သူတွေလည်းရှိနေကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့လူတူနဲ့တူတွေ့ဆုံနှုတ်ဆက်ရင်အောင်လက်ဆွဲနှုတ်ဆက်တာမျိုးမပြုလုပ်ဘဲလက်ဝယ်ရန်နှုတ်ဆက်ကြဖို့ခေါင်းငိတ်မီနှုတ်ဆက်ကြဖို့လူချင်းမဖြစ်မနေထိတွေ့ဖို့လိုလာရင်ဒရောင်စစ်ချင်းထိပြီးနှုတ်ဆက်ကြဖို့တိုက်တွန်းအကြံပြုထားတာကြောင့်ဒီလိုဝင်တဲ့ပွန်လန်းတပင်အခမ်းအနားတွေကျင်းပပြုလုပ်ခြင်းကိုရှောင်ကျဉ်ခြင်းဟာဒီချိန်မှာအလုတ်တင်ဆုံးအလုပ်လို့ဆိုရမှာပါ။ဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေမှာတော့လူဦးရေထောင်ထဲချီပြီးရုတ်တရက်ယောဂကုသခံရတဲ့အခါကုသမှုပိုင်းမှာအခက်အခဲတွေကြုံတွေ့နေရတာကြောင့်မြန်မာနိုင်ငံမှာလူတွေအများကြီးတပြိုင်တည်းကုသခံရမယ်ဆိုရင်အခက်အခဲဝင်လို့ဝင်ဖို့တွေအများကြီးဖြစ်ပေါ်လာမှာသိကြပါရစေ။ဝေဘာကီကုသဆေးရုံကြီးမှာဌာနမှူးဖြစ်သူပမောက္ခဒေါက်တာဒေါ်စပယ်ဖြူကလည်းလူတွေအများကြီးရုတ်တရက်ယောဂကုသခံရပြီဆိုရင်ကုသယောဂအထူးကုဆေးရုံကြီးတွေနဲ့တွေမလုံလောက်ဘဲအနေနဲ့ရဲကဆေးရုံတွေပါကုသဆောင်ရွက်ပေးဖို့လိုအပ်လာနိုင်တာကြောင့်ကျူတင်ပြင်ဆင်မှုတွေပြုလုပ်ထားတယ်လို့အခုလိုပြောပါရစေ။
Infection ရဲ့ risk တော့နေငယ်ရှိနေကြတဲ့အတွက်ကြောင့်မလို့အားလုံးသောဆောင်ဝင်နေတဲ့မှာတော့နေငယ်သောဆွေးရည်ပူပန်မှုတွေရှိကြအောင်တော့ကျွန်တော်တို့ကအမြဲတမ်းအစစ်စစ်တော့ခဏခဏထပ်မံပြီးတော့ချစ်လေ့ကျင့်မှုတွေနဲ့အမြဲပြုလုပ်နေရပါတယ်။ပြီးရင်လည်းကိုယ်ဟာဘယ်လောက်ထိကိုယ်တိုင်ကိုယ်ရာ confidence ရှိလာဖို့ကျွန်တော်တို့အနေနဲ့တကယ်ဝစ်စင်တားရမယ့်ဝစ်စားများကိုကျွန်တော်တို့ဝစ်စင်နိုင်ဖို့အတွက်ကျွန်တော်တို့ပြင်ဆင်မှုတွေပြုလုပ်ပြီးသားဖြစ်ပါတယ်။ကျွန်တော်တို့အခုလည်းပဲအဲ့လိုပဲနောက်ကကျွန်တော်တို့ညာအကယ်၍များပေါ့နော်နေမကောင်းဖြစ်သွားခဲ့ရင်လည်းနောက်အဖွဲ့တွေအတွက်ကျွန်တော်တို့အကုန်လုံးစီစဉ်မှုတွေတော့အကုန်ပြုလုပ်ထားကြပါတယ်။အခုကျွန်တော်တို့ဆေးရုံအနေနဲ့ကြတော့လည်းပဲနောက်မှာကျွန်တော်တို့တိုးချက်ဆောင်နဲ့ဆရာကြီးတို့လက်တက်တွေကနေပြီးတော့စောက်ခဲ့တဲ့နှစ်ထပ်ဆောင်နဲ့သုံးထပ်ဆောင်ရဲ့ပေါ်ဆုံးတက်ကိုလည်းကျွန်တော်တို့ဖွင့်လှစ်ဖို့အတွက်အဆင့်တစ်နီးပါးလောက်ဖြစ်နေခဲ့ပါပြီ။နောက်ထပ်လည်းပဲကျန်တဲ့တိုင်းနဲ့ပြည်နယ်ဆေးရုံများနဲ့တကွကျန်တဲ့ဆေးရုံများကိုလည်းချက်ထွင်ပြီးတော့စီစဉ်ဆောင်ရွက်ဖို့လည်းပြုလုပ်ထားတယ်လို့ကျမတို့ဘက်ကတော့သိရပါတယ်ဆရာကြီး။ဒီအတွက်တော့ကျမတို့အားလုံး၆ရက်နေရဆိုတဲ့ကျမတို့ Telecom Echo နဲ့ကျမတို့ Echo Covid ဆိုပြီးတော့ကျမတို့ဆေးရုံမောင်းတရားကျော်ကိုကျမတို့တနိုင်ငံလုံးမှာရှိတဲ့ဆေးရုံမောင်းတရားကျော်ကိုကျမတို့အားလုံးဓာတ်ခွဲနမူနာယူပုံ၊ကုသပုံ၊ပြုစုပုံပြီးတော့ဒါမျိုးစာရင်းပေးပို့ပုံ Reference စနစ်အချိန်ပြည့်ဆက်ဆံနိုင်မှုစနစ်ဒီဓာတ်မျိုးတွေတော့ပြုလုပ်ထားပါတယ်ဆရာကြီး။
ယောဂဘုရှိတဲ့သူတွေ့ရင်ချက်ချင်းတိဖို့နဲ့တခြားသူတွေကိုကူဆက်ပြန့်နှံ့မှုမရှိအောင်အချိန်မီကာဝယ်ထိန်းချုပ်နိုင်မှုဟာအခုချိန်မှာအလွန်ရည်ကြီးနေတာပါ။ယောဂဖြစ်တဲ့နိုင်ငံတွေကနေဝင်ရောက်လာတဲ့သူတွေကမှတဏှာရှိတဲ့လူတွေနဲ့ဖျားလာနေတဲ့သူတွေကမှ COVID-19 အသက်ရှင်နှံ့ကြောင်းဆန်ရယောဂလက္ခဏာနဲ့ဆင်တူတဲ့သူတွေကိုဦးစားပေးပြီးယောဂဘုရှိမှရှိစစ်ဆေးပေးနေတာဖြစ်တယ်လို့သိရပါတယ်။လူတွေအများကြီးကိုဆန့်သက်စစ်ဆေးပေးဖို့လိုလာရင်လုံးဆန့်သက်စစ်ဆေးပေးနိုင်မှာမလားဆိုတာနဲ့ပတ်သက်ပြီးအမျိုးသားကျန်းမာရေးတခွဲဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်အောင်မဆွေတင်ကအခုလိုပြောပါရစေ။
ရေးပေါ်လာလို့ရှိရင်အရေးပေါ်စီမံချက်ဆိုပြီးကျွန်တော်တို့ဆွဲနေပါတယ်ဆွဲထားတဲ့ထက်မှလည်းကျွန်တော်တို့လည်းဒီဘက်မှာအဲ့လိုဆွဲထားတဲ့အပြင်ကိုဘာလို့ဘယ်လိုလုပ်မလဲဆိုတာစီမံထားတဲ့အပြင်ကိုကျွန်တော်တို့အမျိုးသားကျန်းမာရေးတပ်ခွဲမှုဆိုင်ရာဌာနအနေနဲ့လိုအပ်တဲ့တပ်ခွဲကန်း၃ပစ္စည်းရေး reagent တွေပေါ့နော်အဲ့ဒီပစ္စည်းတွေကိုကျွန်တော်တို့စုဆောင်းထားရှိပါတယ်အခုလောလောဆယ် enhance အနေနဲ့ဆိုရင်တော့ကျွန်တော်တို့3000ကျော်လူ3000ကျော်ကိုစစ်ဆေးဖို့လက်ထက်မှာ enhance ရှိပါတယ်နောက်ထပ်ရောက်လာဖို့တွေလည်းထပ်ပြီးတော့ရှိပါတယ်အခုလောလောဆယ်ကျွန်တော်တို့တောင်းထားတဲ့ဟို USCTC ရောပါပဲအဲ့လိုမျိုးဖွဲ့စည်းရရောက်ဖို့တွေမရောက်သေးပါဘူးရှင်
မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့သူရှိမရှိကိုဖော်ထုတ်ဖို့နဲ့ကူးစက်ပြန့်နှံ့တဲ့သူရှိလာတဲ့အခါထိထိရောက်ရောက်ကုသဆောင်ရှောက်မှုပေးနိုင်စေဖို့ဆိုတာတွေကိုတော့ခက်ကြိုးစားပြင်ဆင်နေကြရတာပါဒီလိုအချိန်မှာလူစုလူဝေးအခမ်းအနားပွဲလမ်းသဘင်တွေကနေလူမျိုးများကိုရုတ်တရက်ကူးစက်ပြန့်နှံ့သွားမယ်ဆိုရင်နောက်ဆက်တဲ့ဆွေးကြွတွေကိုပြင်းပြင်းထန်ထန်ကြိုတွေ့ရလာနိုင်တာကြောင့်မြန်မာပြည်သူတွေအနေနဲ့ကြိုတွေ့လာနိုင်တဲ့အနေအထားတွေကိုသိရှိပြီးလူစုလူဝေးပွဲလမ်းသဘင်အခမ်းအနားတွေပြုလုပ်ခြင်းကိုစိတ်ချရတဲ့အချိန်ကာလတစ်ခုရောက်ရှိတဲ့အထိရှောင်ကျဉ်ဖို့လူတွေအကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါတိုကျိုအိုလမစ်ပြိုင်ပွဲကိုတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်နှံ့မှုတွေကြောင့်လာမယ့်2021ခုနှစ်ကိုရွှေ့ဆိုင်းလိုက်တယ်လို့ဂျပန်နိုင်ငံကကြေညာလိုက်ပါတယ်။ကုလိုတိုကျိုအိုလမစ်ပြိုင်ပွဲရွှေ့ဆိုင်းလိုက်တဲ့ပုံမှာကမ္ဘာတစ်ပတ်ကသဘောထားတွေနဲ့တုံ့ပြန်တဲ့နေကိုတင်ဆက်ပေးချင်ပါတယ်။2020တိုကျိုအိုလမစ်ပြိုင်ပွဲကိုရွှေ့ဆိုင်းလိုက်ပါပြီ။ဝါလ်ဝါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တိုကျိုအိုလမစ်ပြိုင်ပွဲကိုလာမယ့်2021ခုနှစ်အထိရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကြေညာလိုက်ပါတယ်။ဒီမှာဆုံးအနေနဲ့တိုကျိုအိုလံပစ်နဲ့မတန်ဆန်းအိုလံပစ်ကိုမဖျက်ဘူးဆိုတာပြောကြမှာလေ။အိုလံပစ်အင်ရှင်ဖြစ်တာနဲ့အမျှလက်ရှိအခြေအနေရရကိုပြန်သုံးသပ်ပြီးကမ္ဘာတစ်ဝန်းကအားကစားသမားတွေနဲ့ပွဲကြည့်သူတွေအတွက်ပြိုင်ပွဲမှာစိုးရိမ်ပူပန်မှုမရှိဘဲဘေးအန္တရာယ်ကင်းကင်းနဲ့အကောင်းဆုံးပတ်ဝန်းကျင်အနေထားမျိုးမှာပြိုင်နိုင်ဖို့ကြီးနိုင်ဖို့အတွက်ပြိုင်ပွဲကိုတစ်နှစ်လောက်ရှိပေးဖို့ဖြစ်နိုင်မလားဆိုပြီးမေးကြည့်ခဲ့ပြီးတော့ဩဂရသောမတ်စ်ဘက်ကလည်းဒါကိုရာနှုန်းပြသဘောတူပါတယ်။ဒါကြောင့်တိုကျိုအိုလံပစ်နဲ့မတန်ဆန်းအိုလံပစ်ပြိုင်ပွဲကို2021ခုနှစ်ကိုရွှေ့ပြီးကျင်းပဖို့ကျွန်တော်တို့သဘောတူလိုက်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောသွားပါတယ်။ဘာလို့မှဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကနေဒါနိုင်ငံကအိုလံပစ်ပြိုင်ပွဲကိုမပြိုင်တော့ဘူးလို့ဆုံးဖြတ်လိုက်ပြီးတော့အမေရိကန်အိုလံပစ်ကော်မတီပါဝင်ကဘာတစ်ပတ်ကနာမည်ကြီးအားကစားသမားတွေကလည်းပြိုင်ပွဲကိုရွှေ့ဆိုင်းဖို့တောင်းဆိုနေကြတာပါ။အခုတိုကျိုအိုလံပစ်ပြိုင်ပွဲကိုရွှေ့ဆိုင်းဖို့ဆုံးဖြတ်ရတာဟာလူတွေရဲ့အသက်တွေထပ်ဆုံးရှုံးရအောင်ဖြစ်တယ်ဆိုပြီးတော့နိုင်ငံကအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘက်ကပြောလိုက်ပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဖုန်းပြောခဲ့တဲ့အချိန်မှာဘာတော်မှဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရဲ့အခြေအနေနဲ့ဒီရဲ့အကျိုးဆက်တွေကိုပြောဖြစ်ပါတယ်။ဒီကမ္ဘာလုံးမှာဖြစ်နေရတဲ့ပတ်သက်ပြီးကျွန်တော်တို့နှစ်ယောက်စလုံးစိုးရိမ်ပါတယ်။အားကစားသမားတွေနဲ့အိုလံပစ်ပြိုင်ပွဲမှာပါဝင်ပတ်သက်နေတဲ့သူအားလုံးရဲ့ကျန်းမာရေးကိုကာကွယ်တဲ့အနေနဲ့2020တိုကျိုအိုလံပစ်နဲ့မတန်ဆန်းအိုလံပစ်ပြိုင်ပွဲကို2021ခုနှစ်ကိုရှေ့ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့သောမတ်စ်ဘက်ကပြောသွားတာဖြစ်ပါတယ်။အခုလိုပြိုင်ပွဲကိုရှေ့ဆိုင်းလိုက်တဲ့အတွက်ဒါဟာအိုလံပစ်ပြိုင်ပွဲသမိုင်းမှာပထမဆုံးအကြိမ်ပြိုင်ပွဲကိုရှေ့ဆိုင်းလိုက်တာဖြစ်ပါတယ်
။ We are facing an unprecedented challenge again.
ကျွန်တော်တို့ကအခုခါမှာဘယ်တော့မှမကြုံဘူးခဲ့တဲ့စိန်ခေါ်မှုမျိုးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခုလိုပွဲကိုရွှေ့ဆိုင်းလိုက်တဲ့အတွက်ဒါဟာအိုလံပစ်သမိုင်းလျှောက်အိုလံပစ်ပြိုင်ပွဲကိုပထမဆုံးအကြိမ်ရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့သောမတ်စ်ဘက်ကပြောသွားတာဖြစ်ပါတယ်။ပြိုင်ပွဲကိုရွှေ့ဖို့ဆုံးဖြတ်လိုက်တဲ့အတွက်အားကစားသမားတွေအတွက်သတင်းကောင်းဖြစ်တယ်လို့တိုကျိုအုပ်ချုပ်ရေးမှူးယူရီကိုဂိုအီကီကပြောပါတယ်။ကမ္ဘာတစ်ဝန်းကအားသာသမားတွေကလည်းဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့ဒီပေါ်မှာကျူစုတယ်လို့ပြောလိုက်ပါတယ်။ဗြိတိန်ကအိုလံပစ်ရေကူးချန်ပီယံအရမ်ပီတီကလည်းအခုလိုပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တဲ့အတွက်သူ့အနေနဲ့စိတ်သက်သာရခဲ့တယ်ဆိုပြီးတော့ပြောပါတယ်။ IOC ရဲ့ဆုံးဖြတ်ချက်ကြောင့်အားသာသမားအတုံးများအခုမှသတင်းချနိုင်တယ်ဖြစ်ပါတယ်။အိုလံပစ်ပွဲကလည်းလာပိုင်းမဲ့လိုရတဲ့အတွက်လေ့ကျင့်မှုအတွက်ရောပြိုင်ပွဲဝင်မှုအတွက်ပြားရရှိနေပါတယ်ဒါပေမဲ့အတွက်ကုဘာတာကိုပြင်ဆင်ဖို့တွေလိုနေပြီးတော့ရင်းချင်းမလုပ်တဲ့အခါမှာလည်းကစားကွင်းကကျန်တဲ့လူတွေအတွက်အန္တရာယ်ရှိပါတယ်ဆိုပြီးတော့သူကပြောသွားတာပါတိုကျိုမြို့ကန်တွေကတော့အခုလိုအိုလံပစ်ပွဲကိုရွှေ့ဆိုင်းတဲ့အတွက်စိတ်မကောင်းဖြစ်နေကြပါတယ်အသက်21နှစ်အရွယ်တက်ကူကျောင်းသူအီနာဦးတာကာဝါကတော့2020ဆိုတာတချို့ကြားလာကြရတာပါဒါကြောင့်ပြိုင်ပွဲကိုတနည်းရှိမယ်ဆိုတော့ပြတော့မကောင်းတော့ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကာကွယ်ဖို့အတွက်တော့အကောင်းဆုံးဆုံးဖြတ်ချက်ချခဲ့တာထင်တယ်လို့သူမကပြောသွားတာဖြစ်ပါလေတိုကျိုအိုလံပစ်ပြိုင်ပွဲကိုရွှေ့ဆိုင်းလိုက်တယ်ဆိုပေမဲ့လည်းအိုလံပစ်မီးရှုပြီးတော့တိုကျိုမှာပဲဆက်ထားသွားမယ်လို့တိုကျိုအိုလံပစ်ကော်မတီဥက္ကဋ္ဌယိုရှိအိုမိုရီကပြောပါတယ်1988 1992နဲ့1996အိုလံပစ်ပြိုင်ပွဲတွေမှာ Tongjin will shim dang get wood, champion, how mucking and twigaro. Then we go shoot sign like it, Oma, good of your body.
ဒီကိုလည်းပြင်ပွဲဆိုတာအပြည့်ဆုံးပြင်ဖြစ်တယ်အဲ့မှာမှာသူကနိုင်ငံပေါင်း၄၀၀ကျော်အာသာသမားတွေအများကြီးချက်လျက်နေအများကြီးပါဝင်ရှင်တွေပေါ်တစ်ပါးရကျတော့တတိပြင်ပွဲချန်ပီယံဖြစ်ဖို့တကူကျော်ဝတ်နှောင်းများစွာလေ့ကျင့်တာလည်းအာသာသမားဖြစ်တယ်ပေါ့ဒီတယောက်များဖြစ်ရင်သူတို့အများကြီးထိခိုက်တင်တာမျိုးဆုံးရှုံးမှုအများကြီးဖြစ်လာတယ်ပေါ့တခြားမို့ဒီတူချူလည်းပြင်အာသာပြင်ကိုရွှေ့ဆ
ွဲကအခုနောက်ဆုံးရှုဆိုင်လိုက်တဲ့ပွဲဖြစ်ပါတယ်အခုလိုအားကစားအဖွဲ့တွေရှုဆိုင်လိုက်ရတဲ့ပတ်သက်ပြီးအားကစားကလောင်ရှင်ကုသိုလ်မျိုးတန်ကတော့အခုလိုပြောပါတယ်ငါကအိုလံပစ်ပြိုင်ပွဲကိုတော့1896ခုနှစ်ကပထမဆုံးကျင်းပမှာဖြစ်ပြီးတော့1916 1940နဲ့1944ခုနှစ်တည်းတုန်းကတော့ဘွာစစ်ကြောင့်ပြိုင်ပွဲကိုဖျက်ခဲ့ရပြီးတော့အခုဒီချိန်မှာလူသားမျိုးနွယ်တူပေါ်မှာကြောက်ရွံ့လာတဲ့ကာယောကစိုးရိမ်ကိုရင်ဆိုင်တိုက်ပွဲဝင်နေရတာကြောင့်ပြိုင်ပွဲကိုပထမဆုံးအကျင်းရှုဆိုင်လိုက်တာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေပါပဲထုတ်လွှင့်ပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗျ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အခုဆက်ပြီးတော့တင်ပြလို့ကိုကျွန်မခင်မျိုးတိုက်ကပြောပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ရောဂါစတင်တဲ့နေရာဟာပထမတည်ယူနိုင်ငံဖြစ်ပြီးနောက်ပိုင်းမှာအီတလီနဲ့အခုမကြာခင်မှာပဲအမေရိကန်ပြည်တော်စုဖြစ်တဲ့အခြေအနေပိုဆိုးလာနိုင်ခြင်းရှိနေပါတယ်။ဒီသတင်းပတ်တွေကအမေရိကန်တွေရဲ့လူနေမှုဘဝပုံမှန်တိုင်းပြန်ဖြစ်လာစေခြင်းနဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောနေပေမဲ့အမေရိကန်ပြည်တော်စုဟာမကြာခင်မှာပဲကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယရောဂါဖြစ်ပေါ်တဲ့အခြေခံနေရာတစ်ခုဖြစ်လာနိုင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားနေတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုပ်သမားတွေနဲ့စီးပွားရေးတွေကိုအကူအညီပေးဖို့စီးပွားရေးကူညီဖြင့်အမေရိကန်ဒေါ်လာ1 trillion ချထားပေးဖို့ခေါင်းဆောင်တွေကြားဗိုလ်တပူးနဲ့မနေ့အစောပိုင်းမှာပဲသဘောတူညီမှုရလိုက်ပါပြီ။တချိန်တည်းမှာပဲဗြိတိန်နိုင်ငံမှာတော့တော်ဝင်မင်းသားချားစာကိုရိုနာဗိုင်းရပ်စ်ရောဂါပိုးအခုဆက်ခံထားရတယ်လို့စမ်းသပ်တွေ့ရှိရကြောင်းနဲ့ဒီရောဂါအတွက်ဘာမှပြင်းပြင်းထန်ထန်မခံစားရဘဲတက်တက်တာတာရှိနေတယ်လို့သတင်းထုတ်ပြန်ထားပါတယ်။သူ့ထင်ရတော့ကမီလာမှာတော့ကူးစက်မှုတစ်စုံတည်းမရှိဘူးလို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြီးဖြစ်လာအောင်အမေရိကန်ပြည်ထောင်စုကစတင်ခဲ့တာဆိုတဲ့ဆွဆွဲပြောဆိုချက်ကိုအီရန်နဲ့တရုတ်နိုင်ငံတို့ကအချိန်ကားပြောဆိုနေကြပါတယ်။နိုင်ငံပိုင်သတင်းဌာနတွေအနေနဲ့အီရန်နဲ့တရုတ်တို့ရဲ့အဲ့ဒီပြောဆိုချက်တွေဟာမဟုတ်မှန်တဲ့သတင်းတွေဆိုပြီးအမေရိကန်ဘက်ကပယ်ချထားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုတရုတ်နိုင်ငံနဲ့အမေရိကန်ကတည်လာတာဆိုပြီးတရုတ်အစိုးရရဲ့ဆွဆွဲပြောဆိုချက်ကိုအီရန်နိုင်ငံကလည်းဒီသတင်းပတ်ထဲမှာပဲထောက်ခံပြောဆိုနေတာဖြစ်ပါတယ်။တရုတ်နိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလကစပြီးကိုရိုနာဗိုင်းရပ်စ်ဖြစ်ခဲ့တဲ့နောက်အကြီးအကျယ်ကူးစက်ပြန့်နှံ့ပြီးကာယရောဂါအဖြစ်ရောက်ရှိလာတာပါ။ကမ္ဘာလူ့ရေအထူးတရအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံကြီးမှာဝန်ကြီးချုပ်နရင်ဒရာမိုဒီက27ရက်ကြာအတွာလာအားလုံးကိုအင်ကာနေကစပြီးလုံးဝပိတ်ပစ်ဖို့အတွက်အမိန့်ထုတ်လိုက်ပါတယ်။ ဒါကမ္ဘာတစ်ဝှမ်းပြန့်နှံ့စေခဲ့တဲ့ကိုရိုနာဗိုင်းရပ်ရောဂါစတင်ဖြစ်ပေါ်ရတဲ့ဒီဥက္ကဏ္ဍကထိန်းချုပ်တဲ့ပုံစံကိုယူပြီးလှုပ်ဆောင်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာမေလလေလောက်ဆိုရင်ဒီရောဂါအကူးဆက်ခံရသူပေါင်း
1,000 people. This program has come to you from the Voice of America, Washington.